今年二月十六，我唱起歌，可万一怎么在家里能第二种呀？一个人的那个内容啊，阿妈都看，阿大姐们他年纪嘛比别人大得比较，老古钱家给的，那这老古钱家给的哈，伢说的呀，小客的两点的，伢说的呀个表弟给的钱嘞。伢说别个都消费的两人嘛，面啊的在嘛，都吃着那个的钱里的，那个的我表弟啊的是吧？吃着那个的钱里的嘛，该开几门抽烟？干嘛都看把一年呢？我每个大概你们咋办呢？伢说别个，谁家他不玩呢？那在谁家那个呢？那在国内去，他都。南东厂厂里某个，伢的有的都不对，啊，厂东都炒了味了，哎的嘛，飘飘巴巴的，他干嘛都看，啊，白一下了，你留心他几眼下，干嘛都看白一下嘛，反正那个你不老皮了，哦，才上那个呢，那才过年，干嘛都看白一下的，才上那个呢，那才过年天去了，你帮不老老皮，才走呢。哎，老几人呢？老几天？哎，你讲你嘛，我啊，比如外国生活比较，你对面个伢的，都和都那都得一样么？那个龙啊，么对不对哈？面都对伢的干嘛？啊，今年季节不够去了，然后个地方会个伢比较，伢的嘛的，今年哦，哎，你不话的个，怎么样哦？就是俺们是比较出来的哈。如果也去头南山那也见嘛，后面他妈没面比较，你说今年你的去你爷爷这个山上山间比较，哎，你当见见，哎，那些人嘛，表哥的都表，俺表见你呢，见来的，你别个，这这咋的？你要的去你让你比较，不过嘛，生意都快要的是来去你，敲门下的，都是那俺年纪，那在国外的都是俺年纪。老家来着，常年，那里常年的，啊，所有年纪人，他大概那么差说，干嘛都看个细的，干嘛都看，那里天嘛，他屋里压的哈，跟爸比的，干嘛都看的，你家的，他大概那么差着了，你们家，你们家不老来着，常年看，那里，他大概那么差，常年看，渐渐比着，一两年完了呗，都看养家呗，细的都。把地呢，把地下种嘛，没养不出来，对吧？你看地都地了，过小米的人哈，都快要得人了，啊，地呢，这得人了是的，都把它地地，地了，他都快要得人以外，就比较上来，都快要得人了，那边小米地地加个地的，哎，人家这种比较，没地方比不了，人毛过这点卡，啥道理不满啥，啊，你看你不满阿片，你比较地地阿他妈的过。是啊，对个嘞，对就那块个路比较，啊嘞，以前嘛南洋瓦片，现在新年嘞看嘛，在哪张老呢？像哪这个家？以前嘛比如讲南洋不老小啊嘞，说在哪张老呗？哎，你在哪张老对嘛？不要这个要，伢子蛮洋边去，阿哥现在蛮难去。就干嘛都靠白羊，你家嘞？阿大兵那么他白羊，你走。这个现在这个压的发音叫做一天到嘛不独立的现在这个压不远的话先不老不一样来说的在那跟老不一样八月一堆来就没有你立马不理不他也一堆呗你说明明都来外地家里面我挖皮鞋嘛你就人都没有外地笑了给人呢啊比我说的人你干嘛都看了对呀啊比我人家往里面没穿那样鞋一多你家哎，你叫人家你送比较的比较多，哎呀，阿头先嘛的，我拿的交流，我拿的交流出来了，我拿的哈主要到了高棉啊，到了高家，到了高子姑姑呢，然后交代多少，这样阿头多门就比较，这样阿头这边反应来讲，你面上呢就是阿头家，哎，那就是阿头母发一下，啊，跟你们呀，你们就要去给买抽烟，干嘛都看反应太多多啊？干了，做到嘛的。阿比我外老多， ဒီဘိုင်းမှာကြာရှိမရက်ဒီနိုင်အကယ်၍များအဲ့ဒီဘိုင်းကြီးမျိုးစီမလမ်းပေါ်မရောက်ဘူးဆိုရင်တော့သူလည်းပဲနှစ်ကာလတန်ကြာဒုက္ခခံအောင်ပါပဲမျိုးစီမလမ်းပေါ်ရောက်သွားပြီဆိုရင်တော့အချိန်တို့အတွင်းမှာမရမယ်ချမ်းသာဖြစ်လို့ရဒါကြောင့်ဒီဓမ္မစကြာမပြောခင်အတက်ဘွယ်ရာဏိဒံအနေနဲ့ပြောခဲ့တဲ့အထက်မှာမိမိတို့ဒီတဲ့ဟန်ခွဲနဲ့စိန်ကြောက်ကိုအတူတူထင်ပြီးတော့လိုက်ကောက်တယ်ဆိုတဲ့ဥပမာနဲ့ပြောခဲ့တယ်။ဟန်ခွဲတွေလိုက်ကောက်လို့တော့တဘွားလုံးကောက်မိုက်ထုတ်တာပဲရှိမယ်ဘယ်လို့မှမချမ်းသာနိုင်ဘူး။စိန်ကြောက်ကတော့တဘွားလုံးကောက်ကြရမလို့တခဏလေးတစ်ခုလောက်လေးကောက်လိုက်တာနဲ့ချမ်းသာသွားနိုင်တယ်ဆိုတာအခုဒီမှာပြန်ကြည့်။ကာမဒုက္ခနဲ့အတ္တကိလေသာအဲ့ဒီလုံရက်တွေဟာဟန်ခွဲတွေကောက်နေတာနဲ့အတူတူပဲ။အဲ့ဒါကိုသွန့်ပြီးတော့ဒီဒီမှာပြိပရာလမ်းပေါ်ရောက်မယ်ဆိုရင်တော့ဘာကိုကောက်မိတာလဲဆိုရင်စိန်ကြောက်ကိုကောက်မယ်စိန်ကြောက်ကကြာကြာကောက်เสียလို့လားဘုရားလည်းပဲပြရတယ်သူ့လမ်းကြောင်းမှာဒါပေမဲ့ဘုရားကတော့ပထမဦးဆုံးပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့ဘာသာသူထိုးထွင်းပြီးတော့ဒီရာကိုစဉ်းစားပြီးတော့ဆင်ခြင်လေ့ကျင့်ခဲ့ရတဲ့အပိုင်းဆိုတော့သူကတော့နည်းနည်းပို့ခက်တယ်လို့တော့ပြောရသူ့လမ်းစဉ်ကိုလိုက်ပြီးတော့ယူရတဲ့ပုဂ္ဂိုလ်သူ့ဤစနစ်ကိုအသုံးချပြီးတော့လုံးပြုတ်ပြီးတော့ဒီတိုင်းပဲပြင့်ကြံနိုင်တဲ့ပုံကိုကြရင်သူ့ထက်တော်မှပို့ပြီးတော့မြန်နိုင်တယ်မြန်ပုံကိုလည်းပဲတက်တည်တယ်အများကြီးရှိဘာဖြစ်လို့လဲတဲ့အရှင်ဘာရိယဓာတုတိယလို့ဆိုရင်ဂါထာလေးတစ်ပုဒ်စကလုံးလေးတစ်လုံးနှလုံးနဲ့ယဟန္တာဖြစ်သွားတယ်ဘာလို့ကြဗုဒ္ဓလို့ဆိုလဲစကလုံးလေးတစ်လုံးနှလုံးနဲ့ယဟန္တာဖြစ်သွားတယ်ဒါကြောင့်လည်းပဲခုနှစ်နှစ်ရွယ်သာမန်ငယ်လေးတွေယဟန္တာဖြစ်တာတွေလည်းရှိโอ้ไอ้ดีถองပြီးတော့ဒီလိုပဲလူတော်သူတော်တွေနေပြီးသောတာပန်ဖြစ်သက္ကရာပန်ဖြစ်နေအဲ့ဒါတွေလည်းအများကြီးသူတို့တွေကအမှန်တကယ်ဉာဏ်ဒီမှာပြိပရာဆိုတဲ့အသိဉာဏ်ရသွားတဲ့အချိန်ခါမှာမြတ်စွာဘုရားလောက်တော့မှဒီလမ်းကြောင်းပေါ်ကိုတက်ရတာမကြောက်ခုနပြောခဲ့တယ်တဏှာဤတော်တွင်လင်္ကာသမီးနဲ့တော်တွင်ဖြစ်သွားတာတွေအများကြီးရှိအဲ့ဒါလို့ဖြစ်သွားပြီမဲ့လုပ်ငန်းလမ်းစဉ်ကတော့ဒီတိုင်းပဲသွားတယ်လုံငန်းလမ်းစဉ်မှာမြတ်စွာဘုရားပြထားတဲ့အခြေအနေရရတဲ့အကုန်ပါတယ်။သီလသမာဓိပညာအကုန်အပြည့်ပါပါတယ်။အဲ့ဒီအချိန်တို့လေးတွင်းမှာအကုန်ပြည့်ပါတယ်။ဒါတော့ပေါ်ထုတ်နိုင်မှာပဲ။ပြီးမှာမပေါ်ထုတ်နိုင်ရင်တော့ဒီအချိန်တို့လေးတွင်းမှာသူတို့တရားရသွားတာဘုရားစကားရတရားရတယ်ပဲထင်တာမဟုတ်ဘူး။သူတို့ရဲ့သဘောတဘာဝမှာအဲ့ဒီတူတောင်းလာတဲ့အချိန်လေးတွင်းမှာကိုသီလဆိုတဲ့အကျင့်ကောင်းမှုတွေသမထဆိုတဲ့စိတ်တည်ငြိမ်မှုဘိုင်းတွေပညာဆိုတဲ့ဒါအတိညာဘိုင်းတွေအကုန်အပြည့်စုံပါသွားတယ်ဝိပဿနာဆိုတဲ့ပညာကံပေါ့ဒါကဟိုတုန်းကပထမဦးဆုံးဟိုတုန်းကလည်းပြောမှုပါတယ်လမ်းအစ်စ်ကိုဖောက်တဲ့သူနဲ့အဲ့ဒီလမ်းပေါ်လျှောက်တဲ့သူဘယ်လိုကတက်တာလဲဆိုရင်နောက်ကလျှောက်တဲ့သူကတက်တာမြတ်စွာဘုရားကအချိန်ကြာကြာမှရသွားတဲ့အချိန်นี่မိမိတို့ကတခဏအတွင်းရနိုင်လားမရနိုင်လားဆိုရင်ရနိုင်သူဟုတ်ခဲ့တဲ့လမ်းပေါ်တာရှောက်ရောက်ဖို့ရောက်လေအခုဒါလောကသက်တည်တွေအနေနဲ့ကြည့်ရင်အများကြီးပါဒီမှာအခုထွန်းထားတဲ့လျှက်သက်မီးတွေဆိုရင်ဒါတော့မှအဲ့ဒီဆင်ဟာသူတီထွင်ခဲ့တာအချိန်ပေါင်းများစွာနေပေါင်းများပေါင်းများစွာအေးရပြက်ခံပြီးတော့သူတီထွင်ခဲ့တီထွင်တော့ဒါရသွားမိမိတို့ကတော့ခလုတ်လေးတစ်ချက်နှိပ်တာနဲ့ဖျက်ဆူပွင့်သူတော်ကအဲ့ဒီလိုခလုတ်တစ်ချက်နှိပ်လို့ပွင့်ရလားမပွင့်ဘူးညာကြီးပေါင်းများစွာရက်ပေါင်းများစွာမအိမ်မနေကြိုးစားခဲ့ရအဲ့ဒီသဘောပဲတဲ့အဲ့ဒီတော့ပဲဒါအသုံးချနိုင်တဲ့ပုံကိုဒီလမ်းကြောင်းပေါ်မှာရှောင်းနိုင်တဲ့ပုံကိုကိုယ်အမြန်ရှောင်းနိုင်အမြန်ရောက်မရောက်ဘဲနဲ့နေရင်တော့ရောက်ပါမလားဆိုရင်မရောက်ဒါတဘာဝအဲ့တော့တရားရည်ဆိုတာဓမ္မတဘာဝပရိယတ်တိပညာဆိုတာညီမချင်းခိုးရတာဓမ္မဆိုတာတဘာဝဆိုတာပရိယတ်တိအခုလိုသင်ကြားမှုပိုင်းသင်ကြားမှုပိုင်းပရိယတ်တိဆိုတာနောက်ညီမချင်းထပ်ထွင်ပညာပဲအဲ့ဒီပညာကမိမိတို့ဒီမှာတည်ရင်သဘာဝတရားတွေကိုလည်းနားလည်သဘာဝမှာဖြစ်ပေါ်နေတဲ့အကြောင်းအရာတွေကြည့်လိုက်ဓမ္မနဲ့သဘာဝညီမချင်းထိုးထားတာအဲ့ဒါပညာဆိုတဲ့သဘောတရားဟာလည်းပဲအတူတူပဲဒီတိုင်းပဲတစ်ထပ်တည်းပြန်ကြအဲဒီတော့ဗာပြောချင်တာလဲဆိုရင်အခုလမ်းကြောင်း၃ကြောင်းမှာကာမတုခရဲ့အတ္တကိလေသာရဲ့မြေကြီးမှာပြိပ္ပဒါရဲ့ဒီလမ်းကြောင်း၃ကြောင်းမှာဘယ်လမ်းကြောင်းကအမြန်ဆုံးအသက်သာဆုံးအလွယ်ဆုံးလဲဆိုရင်မြေကြီးမှာပြိပ္ပဒါအမြန်ဆုံးအသက်သာဆုံးအလွယ်ဆုံးပဲကာမတုခကရုံးထွက်နိုင်မှုခဲရင်းနဲ့အပျော်တော်ထဲမှာဘုရား73နှစ်ကြာခဲ့။အတ္တကိလမထဒုက္ခရောက်တဲ့ဘက်ကအဲ့လောက်မကြာဘူး6နှစ်ခီးမြောက်လောက်ပဲ။ဣတိမပရိပ္ပဒါကြတော့ဒ တကယ်ချမ်းသာအစ်စ်ကိုရယူဖို့လမ်းကြောင်းကြတော့ဒီထက်တော့မှချိန်ကာလတိုသေးတယ်တဲ့ဒါပေမဲ့ဘာလိုအပ်လဲဆိုရင်အတိညာတော့လိုအပ်တယ်အတိညာပေါ့အတိညာအရေးကြီးဆုံးပဲမိမိတို့မှရှိတဲ့ဉာဏ်ကိုထုတ်နိုင်ဖို့အရေးကြီးတယ်ဉာဏ်မထုတ်နိုင်ရင်တော့ဒါဘယ်နည်းနဲ့မှမသိဉာဏ်မထုတ်နိုင်လို့ရှိရင်မျက်စိတည့်တည့်မြင်နေလဲဘာမှမသိဘူးဆိုတဲ့အခြေအနေမျိုးပဲနားနဲ့တလောက်ဘလောက်ကြားကြားမသိပါဘူးဆိုတဲ့အခြေအနေမျိုးပဲအဲ့ဒါအတိညာမရှိတဲ့လူတွေမှာဖြစ်တတ်တဲ့သဘောအတိညာရှိတဲ့လူတွေကြတော့မျက်စိနဲ့မမြင်နားကမကြားပေမဲ့เนาะမျက်စိကနေမြင်တာတဲ့တဲ့ကြီးမမြင်ပေမဲ့ရိုးရိုးရိပ်ရိပ်မြင်လိုက်တာနဲ့ဘာဆိုတာသုံးချက်ချက်ချလို့ရနားကလည်းကြားလိုက်တာမှတိတိကျကျမကြားပေမဲ့လည်းဒါဘာဆိုလိုတာပဲဆိုတာသိသွားနိုင်တယ်ဒါဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေရဲ့အခြေအနေပေါ့ဒီတော့အခုဒီမျက်စိမှပြီးပြာဆိုတဲ့သဘောတရားကိုဒီဘောရံအတွက်ဘာလို့လဲဆိုရင်ဉာဏ်လို့တယ်ကိုယ်စီကဉာဏ်ထောက်တာဉာဏ်ထောက်တော့အဲ့ဒီဉာဏ်ပိုင်းဟာနောက်ပိုင်းကျရင်ပြောပါပါခဲရတော့ဉာဏ်ဒီမြေကြီးမှာပြိပ္ပဒါလမ်းပေါ်တော့ကာမတုခအနေစွန့်အတ္တကိလမထာစွန့်မြေကြီးမှာပြိပ္ပဒါလမ်းပေါ်တော့လမ်းပေါ်ကိုမရောက်နိုင်ခြင်းဟာဘာဖြစ်လို့မရောက်တာလဲဆိုတာကိုမြတ်စွာဘုရားကဆက်ပြောပြဆက်ပြောပြတဲ့ဆက်ပြီးတရားဟောတယ်ဉာဏ်သာဝကိ၅ခုဘာဆက်ဟောလဲဆိုတော့ခြေပိုင်းကအစွန်းတစ်ဖက်လွတ်ပြီးတော့မြေကြီးမှာပြိပ္ပဒါရဲ့ရလပိုင်းနေအရေသွေးပိုင်းနေသဘောတရားပိုင်းနေတင်ပြပြီးတော့မြတ်စွာဘုရားပါဠိတော်မှာဆက်ဟောတာတံဣဒံကောပါဏဘိက္ခွေဒုက္ခရိယတစ္ဆံပါဠိမှာကြည့်လိုက်ရင်အဲ့ဒါတွေ့တယ်ဘောဘကမြေကြီးမှာပြိပ္ပဒါပြီးသွားတော့ဘာဆက်လာလဲဆိုတော့တစ္ဆာ၄ပါးဆက်ဣဒံကောပါဏဘိက္ခွေဒုက္ခရိယတစ္ဆံဆိုပြီးတော့မြေကြီးမှာပြိပ္ပဒါလမ်းပေါ်မရောက်ခြင်းဟာဘာဖြစ်လို့မရောက်တာလဲကာမတုခမထွက်နိုင်တာဘာဖြစ်လို့မထွက်နိုင်တာလဲအတ္တကိလေသာမထဘက်ကိုရောက်နေတာဘာဖြစ်လို့ရောက်နေကြတာလဲဆိုတာအဲ့ဒီအကြောင်းပြချက်လို့ခေါ်မှာပေါ့ဒီထဲကနေမထွက်နိုင်ရင်အကြောင်းလိုအပ်နေသေးလို့ဘာဖြစ်လို့မထွက်နိုင်တာလဲဆိုတာသိနေခြင်းလို့မထွက်နိုင်ရင်သဘောတရားအဲ့ဒါကြီးဆက်ပြီးတော့ဟောတယ်အဲ့ဒီသဘောတရားကြီးသစ္စာ၄ပါးသစ္စာ၄ပါးမသိလို့မြေကြီးမှာလမ်းပေါ်ကိုမရောက်တာသစ္စာ၄ပါးမသိခြင်းဒီဟူသောအကြောင်းကြောင့်မသိတဲ့အတွက်ကြောင့်မသိလို့ဘာလို့မရောက်တာလဲမြေကြီးမှာလမ်းပေါ်ကိုမရောက်တာဆိုပြီးတော့မြေကြီးမှာလမ်းပေါ်ကိုရောက်အောင်သစ္စာ၄ပါးကိုဆက်ထုတ်ပြအဲ့တော့သစ္စာ၄ပါးကိုထုတ်ပြတဲ့အခါပါဠိတော်ဘယ်ရနေစထွက်လဲဆိုတော့ဒုက္ခသစ္စာနဲ့စပြဒုက္ခသစ္စာဒုက္ခသစ္စာကိုဣတံခောပနာဘိက္ခွေဒုက္ခံဣယသစ္စာဓာတိပိဒုက္ခသရမိဒုက္ခ၊ဗျာတိပိဒုက္ခ၊မရဏံပိဒုက္ခ၊အပိယေဟိသံယောဂောဒုက္ခ၊ပိယေဟိဝိယောဂောဒုက္ခ၊ယံပိဋ္ဌံနလပတိကံပိဒုက္ခ၊သံခိတေနာပိစုပါရဏေခန္ဓာဒုက္ခအဲ့ဒါမှဒုက္ခသစ္စာကိုဟောပါတယ်။သစ္စာ၄ပါးဘာဖြစ်လို့ဟောတယ်လဲဆိုရင်တဲ့ဘုရားတရားဟောတာအတိအစဉ်ရှိ။အခုပြောခဲ့ပြီးပြီ။မြေကြီးမှာလမ်းပေါ်ကိုမရောက်နိုင်တဲ့အတွက်ကြောင့်ဘာဖြစ်လို့မရောက်နိုင်တာလဲဆိုရင်သစ္စာ၄ပါးမသိလို့မရောက်တာတဲ့သစ္စာ၄ပါးသိရင်ရောက်သွားလိမ့်မယ်ရောက်လို့ရှိရင်လည်းပဲသစ္စာ၄ပါးသိလိမ့်မယ်ဆိုတာကိုဒါပြခြင်းနဲ့အတွက်ကြောင့်သစ္စာ၄ပါးထဟောတယ်ဘုံမှာတော့ရှောက်ရမယ့်လမ်းကိုအစွန်းတွေကိုပြပြီးပြီးရှောင်ရမယ့်အချက်တွေပြပြီးပြီးဒါပေမဲ့ရှောက်ရမယ့်လမ်းပေါ်ကိုမတက်နိုင်ရင်ဘာဖြစ်လို့မတက်နိုင်တာလဲသစ္စာ၄ပါးမသိသစ္စာ၄ပါးမသိလို့မတက်နိုင်တာသစ္စာ၄ပါးသိရင်အဲ့ဒီလမ်းပေါ်ရောက်ပြီရောက်ခဲ့ရင်လည်းပဲတစ္ဆာလေးပါးကိုသိပြီဒါအပြန်အလှန်ပဲဒီလမ်းပေါ်ကိုရောက်ရင်တစ္ဆာလေးပါးကိုဂါဂနနာသိပြီတစ္ဆာလေးပါးသိခဲ့ရင်လည်းပဲဒီလမ်းပေါ်ကိုရောက်ပြီလမ်းပေါ်ရောက်ခဲ့ရင်လည်းတစ္ဆာလေးပါးကိုသိပြီအဲ့ဒါလို့သဘောတရားတစ်ခုမှာအခုဘုရားဟောတဲ့တရားသဘောတွေမှာအပြန်အလှန်ယူပေါ့ဘုရားကပြောခဲ့ပြီးပြီမိမိတို့ကိုယ်စိတ်နှစ်ပါးဆင်းရဲနေရင်အာတာကိလမတာအာတာကိလမတာဖြစ်ရင်ကိုယ်စိတ်နှစ်ပါးဆင်းရဲတယ်ဘုရားကဟောထားတာကဒုက္ခလို့ဟောထားတယ်သူရဲ့အရေးသွင်းမှာဒုက္ခရောက်နေတဲ့အချိန်နေမှန်သမျှဒီဘာလို့ခေါ်မလဲအတ္တကိလမထအဲ့ဒီအတိုင်းပဲပြန်လဲယူပါဒါဟုစားတဲ့မှာတော့ပြည့်စုံလဲမရေးနိုင်ဘူးဘုရားလည်းပဲအရှိကြီးလျှောက်ပြောရမယ့်အချိန်နေမျိုးမဟုတ်သာပေအနေနဲ့တင်ထားတဲ့အခါမှာအရှိကြီးလျှောက်ပြီးတင်ရမယ့်အချိန်နေမျိုးမဟုတ်ဘုရားကပြောခဲ့ပြီးပြီတညလုံးပြောတဲ့စကားလေးကဒီတခွန်းနဲ့မဟုတ်ဘူးအများကြီးပြောတာဒါသဘောပေါက်အများကြီးပြောတယ်သို့တော့အနစ်ထုတ်လိုက်တော့သာပေနေရဲ့မှတ်တမ်းတင်လိုက်တော့ပြောသမျှစကားအကုန်ရေးတာမဟုတ်ဘူးဒုက္ခဆိုတဲ့စကားလုံးလေးတစ်လုံးပဲရေးလိုက်အာတာကိလမထရဲ့အနစ်ထုတ်ပဲရေးလိုက်ရလက်ပိုင်းဆိုင်အဲ့ဒါလို့ရေးလိုက်တော့ 然后脑板差不多啊这微分别的看嘛特别的看嘛啊你有脑板啊他个人都低高都看嘛不哎呀特别的看嘛我哪里可以进入不哎呦看到我跟门前要进来进入啊大家给你们谈这老外特别这老外特别的是说别走了是说没别走没好不了是说好吧的是说特别的你看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看看ကမ္မဒုက္ခအပြောမှာအဲ့ဒီလိုသဘောတရားအဲ့ဒါတွေကယူရမှာဒါတွေကအတိုင်းပဲဟိုအာတာကိလမထဆိုတာကငွားလိုခွေးလိုကျင်းမှာအာတာကိလမထကွာဟိုပင်မစိတ်ပင်မဖြစ်နေတော့အာတာကိလမထမတင်သေးရင်ဒီဆုံးကမထွက်နိုင်အဲ့တော့ပြည့်စုံအောင်သဘောပေါက်ပြည့်စုံအောင်သဘောပေါက်လို့ဆိုတာလည်းပဲခုနကပြောခဲ့တဲ့အတိုင်းစာထဲသွားဖတ်လို့တော့စာထဲမှာအများကြီးမရေးနိုင်ဒါပြည့်စုံတာနှုတ်တရားစာဘယ်နှလုံးလဲတစ်လုံးနဲ့ပဲရေးရအဲ့ဒီသဘောတွေလည်းပြောခဲ့ပြီးပါပြီပဲခုဒီမြင်းစီမလမ်းပေါ်ကိုတက်ဖို့ရန်အတွက်ဘာဖြစ်လို့မတက်နိုင်ရလဲသစ္စာလေးပါမသိသစ္စာလေးပါမသိရင်ဒီလမ်းပေါ်မရောက်ဘူးရောက်ခဲ့ရင်လည်းပဲဒီသစ္စာလေးပါကိုသိကိုသိပါပြီတဲ့အဲ့ဒါကိုကြားချင်တဲ့အတွက်သစ္စာလေးပါထုတ်ပြသစ္စာလေးပါထုတ်ပြတော့သစ္စာလေးပါထဲမှာပရမအမှုဆုံးမိမိတို့ရရှိထားတဲ့သစ္စာဒုက္ခသစ္စာတဲ့ဒုက္ခသစ္စာဒီတော့သစ္စာလေးပါသည်သူရဲ့ခေါင်းစဉ်လေးကိုအမိပေးဦးမှာသူရဲ့သဘောတရားကိုကိုဘာသာကိုအခြေအနေနဲ့သိအောင်သစ္စာ၄ပါးဆိုတာဘဝတည်းရဲ့အမှန်တရားပေါ့အဲ့ဒါလို့မှတ်ရင်ပို့ပြီးတော့အသင်ပြည့်တယ်ဘဝထဲမှာရှိတဲ့အမှန်တရားဟာသစ္စာ၄ပါးပဲဘဝတည်းကအမှန်တရားဘုရားကသူလျှောက်လန်းလာခဲ့ရတဲ့ဘဝအခြေအနေထဲမှာအမှန်တရား၄မျိုးပဲရှိတယ်ဒီတည်းပို့ပြီးမရှိဘူးဆိုတာအဲ့ဒီ၄မျိုးကိုဘာကြောင့်သိလဲဆိုတော့မြင်းစီမလမ်းပေါ်ရောက်လို့သိတာပြီးတဲ့အတွက်ကြောင့်လည်းပဲမိမိမှလမ်းပေါ်ရောက်သွားပါတယ်ဆိုပြီးတော့အဲ့ဒါပြောခြင်းလို့ဒါသစ္စာလေးပါသစ္စာလေးပါဒီသံဃာညာညာပြောရင်တော့သစ္စာကမှန်ကန်တဲ့သဘောတရား၄ခုပေါ့မှန်ကန်တဲ့သဘောတရား၄ခုဘာမှန်တာလဲဘယ်လိုမှန်တာလဲဘယ်နေရာမှန်တာလဲဘဝတွေကနေမှန်တာကိုယ့်ရဲ့ဘဝထဲမှာအမှန်အနေနဲ့ထင်ရှားရှိဘဝမှာနှိမ့်ထုတ်လိုက်လို့ရှိရင်ဘသူဘဝပဲကြည့်ကြည့်အခုလက်ရှိရနေတဲ့သစ္စာနဲ့မရသေးတဲ့သစ္စာအဲ့နှမျိုးရှိလဲဆို၄မျိုးရဲ့ရှိအဲ့ဒီ၄မျိုးတွေကရနေတဲ့အပိုင်းကိုပထမဆုံးထုတ်ပြရနေတဲ့အပိုင်းမှာလည်းပဲအကြောင်းအကျိုးခွဲလိုက်တဲ့အခါမှာအကျိုးတရားကိုယင်ထုတ်ပြရလက်ပိုင်းဆိုင်ရာထုတ်ပြပြီးတော့မှဒီရလက်ဘာကြောင့်ရတယ်လဲဆိုတဲ့အကြောင်းပြချက်အဲ့ဒါနောက်မှဆက်ပြောတယ်ရလက်ပိုင်းဆိုင်ရာမှာမိမိတို့ဒုက္ခသစ္စာပထမဆုံးအကျိုးတရားအနေနဲ့ရနေကြအခုဘဝရဲ့လို့ဖြစ်လာရင်ဘဝတွေကအမှန်တရားဒီနံပါတ်၁ဘာသစ္စာလဲဒုက္ခသစ္စာဒုက္ခသစ္စာဒုက္ခကဆင်းရဲခြင်းပေါ့လေဒါလုံးမိပါဒပြန်တာသစ္စာကအမှန်တရားဆင်းရဲခြင်းဆိုတဲ့အမှန်တရားတစ်ခုဟာဘဝထဲမှာရှိနေတယ်တဲ့လူတိုင်းလူတိုင်းရဲ့ဘဝပုဂ္ဂိုလ်တ attva တိုင်းရဲ့ဘဝမှာဘုသူဘဝပဲဖြစ်ဖြစ်ဘုရားပဲဖြစ်ဖြစ်ယဟန္တာပဲဖြစ်ဖြစ်အကုန်လုံးခွေးအကြောင်းကျင့်ငယ်တရိစ္ဆာန်ဘယ်ပုဂ္ဂိုလ်ဘယ်တ attva မဆိုးအားလုံးမှာတပြင်းညီမမှန်ကန်ကန်ရနေတဲ့အမှန်တရားတစ်ခုဒုက္ခသစ္စာတဲ့ဆင်းရဲပါတယ်ဆိုတဲ့အမှန်တရားဒီတော့ဒုက္ခသစ္စာဆင်းရဲတဲ့ဆိုတာကဘောရအနေနဲ့သူ့ရဲ့ဒုက္ခရဲ့ဘာသာပြန်ကြတော့ဆက်ဆုပ်စရာနဲ့အလုံးမကြတာဆိုပြီးတော့ဒုခဆိုပြီးတော့ဒုရဲ့ပါဠိတစ်ပုဒ်ခရဲ့ပါဠိတစ်ပုဒ်အဲ့ဒီနှစ်ပုဒ်ကိုတွဲတယ်ကုသိတာနဲ့ဒီဘက်ကကုသိတာဆက်ဆုပ်စရာအလုံးမကြမှုသုံးလို့မရဘူးနော်အဲ့ဒီလိုသဘောခဆိုတာနခုပေါင်းလိုက်ရင်ဆင်းရဲမှုနဲ့အဲဆက်ဆုပ်ယုံချစရာနဲ့အသုံးမကျတာဆိုတဲ့သဘောတရားပေါ့အဲ့ဒီသဘောတရားဒီဘဝထဲမှာအမှန်တကယ်ရှိနေတဲ့အမှန်တရားတစ်ခုဒါဟုပါဠိလိုထုတ်ခလုံးပြီးပါတာပြန်လိုက်တော့ဆင်းရဲလို့ပြောလိုက်အသုံးမကျတာလည်းပဲဆင်းရဲတာပဲယုံချဆက်ဆုပ်စရာကောင်းတာလည်းပဲဆင်းရဲတာပဲနော်ဆင်းရဲတာယုံချဆက်ဆုပ်စရာလည်းဆင်းရဲတာပဲအသုံးမကျတာလည်းဆင်းရဲတာပဲအဲ့ဒီနှစ်ခုပေါင်းလိုက်တဲ့အခါကျတော့ပါဠိလိုဒုက္ခအဲ့ဒီဒုက္ခကိုအောက်ကသဘောတရားလေးဖျောက်ပြီးတော့ နောက်ခုလုံးရဲ့ရေပုံရတူညီချက်ကိုထုတ်လိုက်တော့ဆင်းရဲခြင်းဆိုတာကြီးထွက်လာပြီးတော့ဘဝမှာဘာအမှန်တရားတစ်ခုရှိလဲဆင်းရဲခြင်းအမှန်တရားတစ်ခုရှိဘဝထဲမှာရှိတဲ့အမှန်တရားအဲ့ဒါကိုပါဠိလိုတော့ဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာမှာအပိုင်းလေးတွေခွဲပြတာအပိုင်းလေးတွေခွဲပြတော့ဣဒံဘောဘာနာဘိက္ခူဒုက္ခရိယသစ္စာဓာတိပိဒုက္ခသရာပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခံတပိုင်းပြနောက်တစ်ချက်အဘိယိတံယောကောပြိယိအဘိယိတံယောကောဒုက္ခောပြိယိဝိပယောကောဒုက္ခောတပိုင်းပြနောက်တစ်ချက်ယံပိဿာနလပတိတံပိဒုက္ခံတပိုင်းပြနောက်ဆုံးတစ်ချက်ကတံခိတေနပိစုပါဒနဲ့ခန္ဓာဒုက္ခတဲ့အဲ့ဒါလိုအပိုင်းလေးတွေပြဘယ်နှပိုင်းလဲ၄ပိုင်းအဲ့ဒီ၄ပိုင်းဟာဘဝတိုင်းမှာရှိပါရဲ့တဲ့ပုဂ္ဂိုလ်သတ္တဝါတွေရဲ့ဘဝတိုင်းမှာဒီလိုအပိုင်းကိုတော့ခေါင်းစဉ်လေးတက်လိုက်တဲ့အခါဒုက္ခသယင်းဆိုပြီးတော့ဒီလိုဒါကိုယ်ဘာသာကိုယ်သဘောနဲ့ကိုယ်တတ်တာပါဘုရားကတော့အဲ့ဒါလို့မတတ်ခဲ့ဘူးဒါပေမဲ့ကြည့်လိုက်ရင်ဒုက္ခသယင်းဆိုတာတွေ့ရတယ်ဒုက္ခသယင်းဘယ်နှမျိုးတွေ့လဲ၄မျိုးဘုရားထုတ်ပြထားတဲ့ဒုက္ခသယင်း၄မျိုးသွားတွေ့ဒုက္ခသယင်း၄မျိုးဒီနံပါတ်၁ဓာတိဒုက္ခမွေးဖွားပရိသန္တိနေရခြင်းဒုက္ခသရဒုက္ခအုံမင်းရင်ရောခြင်းဒုက္ခယာတိဒုက္ခနာခြင်းခံခက်ဆင်းရဲဝေဒနာခံစားခြင်းဒုက္ခမရဏဒုက္ခကွယ်လွန်နှိမ့်စကွယ်ပြောက်ရခြင်းဒုက္ခဒီဆုံးကွယ်ပြောက်စွန့်ခွာသွားခြင်းဒုက္ခအဲဒီလိုဒုက္ခပထမပိုင်းနေနဲ့နံပါတ်1ဒုက္ခအစုလေးသွားတွေ့အဲဒီဒုက္ခဒီဘယ်မှာရှိလဲဆိုကိုယ်တွင်းမှာရှိတဲ့ဒုက္ခမိမိတို့ခန္ဓာကိုယ်တွင်းမှာမဖြစ်မနေရနေတဲ့ဒုက္ခမလို့အဲဒီဒုက္ခကိုသယင်းတင်လိုက်တော့ကိုယ်တွင်းဒုက္ခဆိုပြီးတော့တတ်မှတ်ဒါဘယ်သူစီမှမရှိတာမဟုတ်ဘူးသူတစ်ပါးစီမှာငါအနေနဲ့သွားဖြစ်တာမဟုတ်ဘူးကိုယ်စီမှာကိုယ်ကိုယ်တွင်မှာဖြစ်နေတဲ့ဒုက္ခဘယ်နှခုလဲ၄ခုပဲတဲ့ဒါတော့ဒုက္ခဆင်းရဲမှာဘာဒုက္ခလဲကိုယ်တွင်ဒုက္ခမြန်မာလိုဘာသာပြုရင်တော့မြန်မာသဘောတရားအရကြည့်ရင်ကိုယ်စီမှာဖြစ်နေတဲ့အခြေအနေရကိုပိုင်းခြားကြည့်ရင်ကိုယ်တွင်ဒုက္ခရဲ့လို့သွားတွေ့ရတယ်ကိုယ်တွင်ဒုက္ခဒီနံပါတ်1ဇာတိဒုက္ခနံပါတ်2သရဒုက္ခနံပါတ်3ဗျာဒိနံပါတ်4မရဏအဲ့ဒီလိုဒုက္ခတွေတွေ့ရဓာတိဒုက္ခပရိသန္တိနေရခြင်းဒုက္ခပရိသန္တိနေရခြင်းဒုက္ခတော့ကိုကရှားခဲ့ပြီဝေးကွာခဲ့ပြီမလို့သတိမရကြတော့ပရိမယမသိကြတော့ဒီဓာတိဒုက္ခကိုပရိစ္ဆသမုပ္ပါတုံကလည်းတခါပြောခဲ့ပြီးပါပြီဓာတိမိမိတို့ရဲ့ဘဝအစဘယ်ကနေစလဲဆိုတော့အပူပုတ်ထဲကနေစအပူပုတ်ထဲကနေစတယ်ဆိုတော့ဥပမာရပေးရင်ဟိုမြောင်းပုတ်ထဲကတဘွားဘွားနဲ့ကြီးလာတဲ့လောက်တွေတရံပဲတဲ့လောက်တွေကဲတူပဲတဲ့လုံးမောဒီတဲ့ခါရရန်ဥမာပဲမစင်တွင်းနေရပေါက်ပွားလာတဲ့လောက်တွေလိုပဲ။ဘာဖြစ်လို့ဒါနဲ့ဥမာနိုင်လဲဆိုတော့ကိုအမိဝန်ကောင်းတဲ့နေစဉ်ခါတုန်းကအမိဒီစားတော့လိုက်တဲ့ဖားဒီဝက်ဒီကြက်ဒီငက်ဒီအဓာရီအကုန်လုံးအဲ့ဒီအပုတ်တွေနဲ့နေခဲ့ရလားမနေခဲ့ရဘူးလား။နေခဲ့ရ။အပုတ်တွေကနေစ။လွတ်လွတ်လပ်လပ်လာဆိုတော့မဟုတ်ဘူး။တခါတည်းကိုကိုကိုကိုလေးနဲ့ဘဝဆမှာအချုံးနှောင်ခံပြီးတော့အကျဉ်းကျပြီးတော့နေခဲ့ရ။အဲ့ဒါလို့ရင်းရင်းကြကြလေးနေခဲ့ရတာအပုံနှံနေတယ်မဲလားဆိုတော့လည်းမဟုတ်သေးဘူးအပူဓာတ်ခံရနေတယ်ဝင်းဝင်းကပူသလားမပူလားပူတယ်ဝင်းဝင်းလိုက်ပူလားဗဇက်ကပူလို့ဆောင်းရသည်ဆိုရင်ဗဇက်တွေကနေအငွေ့တောင်ထွက်တယ်နော်အငွေ့တွေထွက်တယ်အဲ့ဒါလောက်ကြီးအောင်ငွေ့ထွက်တယ်ဆိုတော့အဲထဲမှာပူလို့ဒါငွေ့ထွက်တာပေါ့အေးငွေ့ထွက်ပါမလားဆိုရင်မထွက်ဘူးအဲ့ဒါလို့အပူပုဒ္ဒံနေနဲ့စားခဲ့ရတဲ့ဇာတိသည်ဒုက္ခဟုတ်သလားမဟုတ်ဘူးလားဆိုရင်ဟုတ်တယ်တဲ့ကိုမသိလို့လားမသိတော့ဘာဖြစ်လို့မသိလဲကြော်ခဲ့လို့မသိတာတကယ်အဲ့ဒီအချိန်ကတုန်းကခံစားခဲ့ရတာတွေကအခုနောက်ပိုင်းမြင်နေတွေ့နေကြားနေရတဲ့အရာတွေကဖုံးလွှမ်းလိုက်တော့သတိမရတော့သတိမရမသိကြတော့လူတွေအားရှေ့ပြောနောက်မေ့ပဲရှေ့ရကြောင်းများတွေနောက်ပိုင်းမေ့သွားတာရှေ့ရခံစားခဲ့ရတာတွေအကုန်မေ့အခုမုံတိုင်းနဲ့ခံခဲ့ရတဲ့လူတွေအကုန်မေ့သွားပြီနောက်တစ်ခါဒိုးတိန်ထောင်ပြီးတော့ဆက်နေကြတာအဲ့ဒီနောက်မှနောက်တစ်ခါလာလို့သိမယ်ဆိုတာတော့သတိမရတော့အဲ့ဒီနောက်မှရှိတာလေးတွေတခါတည်းရကုတ်ကြကဲနဲ့ပြန်ထူထောင်ပြီးနေကြတယ်အဲ့ဒီလိုပဲအခုမိမိတို့ဘဝတွေလည်းဒီတိုင်းပဲဟိုတုန်းကဒုက္ခရောက်ခဲ့တာအခုသတိရသေးလားမရအဲ့ဒါတော့ဝေဝေးတောင်မပြောနဲ့မနေ့ကတနေ့ကဒုက္ခရောက်ခဲ့တာလည်းအခုသတိမရဘူးလူတိုင်းသတိမရတော့အဲ့လိုပါပဲတဲ့ဒါမိတတ်တဲ့သဘာဝပါဒါပေမဲ့ဒီဒုက္ခဟာရှိသလားမရှိဘူးလားဆိုရှိရှိတဲ့အတွက်ဒီစိရင်ထဲမှာပေါက်တကယ်ဒုက္ခရောက်ခဲ့တယ်ဘာနဲ့သိနိုင်လဲဆိုတော့အတိညာနဲ့ပြန်စဉ်းစားကြည့်သိနိုင်တာပဲအခုမွေးနေတာကလေးတွေအများကြီးနောက်ထပ်ကလေးတွေနော်ကဘာပေါ်မှာပေါက်ဖွားနေကြဒါတွေကကြည့်လိုက်လို့ချင်းသူတို့ဒီရှင်းရှင်းချက်ချက်ဒီလိုပဲနေခဲ့ထိုင်ခဲ့ရတယ်ဆိုတာသတိထားကြည့်လိုက်ရင်ပြန်ပြီးဆင်ခြင်စဉ်းစားကြည့်လိုက်ရင်ပေါ်နိုင်တာပဲတဲ့ဥပမာလေးတွေနဲ့တွေးကြည့်လိုက်လို့ချင်းလည်းပဲသိနိုင်တာ အဲ့လိုဒီဖို့အတွက်ကြတော့အတိညာတော့လို့တယ်ဉာဏ်ရှိမှစဉ်းစားတတ်ဉာဏ်မရှိရင်တော့ကိုယ်ရှားလာခဲ့ရတဲ့လမ်းကိုယ့်အကူဘာမှမသိပါဘူးဘယ်နည်းနဲ့မှလည်းပြန်စဉ်းစားလို့ရေးရေးလေးတောင်မှမဖို့ခဲလိုက်တော့ဒါဇာတိဒုက္ခဒီကိုယ်တွင်းမှာဖြစ်တဲ့ဒုက္ခမလို့ကိုယ်တွင်းကနေရတဲ့ဒုက္ခမလို့အတွင်းကနေလာတဲ့ဒုက္ခမလို့ဒါကိုယ်တွင်းဒုက္ခဆိုပြီးတော့ကိုယ်တွင်းဒုက္ခထဲမှာဇာတိပါလာဓာတိပြီးတော့ဒီတိုင်းနေလားဆိုတော့မနေဘူးသရတပြေးပြေးရင်ဟိုမင်းရင်ရော်လာသရမီးသရအတွင်းမှာဘာသကတေဇောတို့နောက်ခန္ဓာကိုယ်မှာရှောက်တဲ့အငွေ့ပေါ့အပူငွေ့လူဟာအပူငွေ့နဲ့အသက်ရှင်ရတာကဘာအစတေဇောကဆိုတာသိရှိတတ်တော်ရည်အစဒီတေဇောဆိုတဲ့အပူငွေ့လေးနဲ့စသစ်ပင်လည်းပဲအပူဓာတ်တွေနဲ့ပဲသွန်းရင်အပူသွန်းရင်လည်းပဲကြီးထွားနော်ဒါရူပဗေဒသမားတွေဓာတုဗေဒသမားတွေအကုန်သိလူလည်းပဲအပူသွန်းရင်လည်းကြီးထွားတာအကုန်လုံးရာဝတ္ထုမှန်သမ ्या အပူသွန်းရင်လည်းကြီးပဲသွားမတော်ကားလည်းအပူသွန်းရင်လည်းသွားရေကတိတာလည်းအပူသွန်းရင်လည်းပဲကက်ဆက်လေဒီယိုလည်းပဲအပူပေးလိုက်မှလျှက်စစ်ဆိုတဲ့အပူပေးလိုက်မှအပူသွန်းရင်လည်းပဲဒါလှုပ်ရှားရတယ်ရှင်သန်ရတယ်ဆိုတဲ့သဘောပေါ့ဒီတော့မိမိတို့ကအဲ့လိုအပူသွန်းရင်ဒီအပူကလောင်တဲ့အတွက်ကြောင့်တဖြည်းဖြည်းနဲ့ဆွေးမြေ့ပြက်စီးတာအပူနဲ့တိုက်ရင်ဒစိမ့်စိမ့်နဲ့တိုက်တဲ့အခါတဖြည်းဖြည်းနဲ့ဆွေးမြေ့ပြက်စီးသွားဒါသဘောပါပဲဒီတော့ဒီသရာဆိုတဲ့အပူမီးဟာမိမိတို့ကိုယ်တွင်းမှာရှိနေတဲ့အတွက်ကြောင့်ဒီကနေတဖြည်းဖြည်းလောင်မြိုက်တဲ့အတွက်မိမိတို့တဖြည်းဖြည်းနဲ့ဩမင်းရင်ရောဆွေးမြေ့တော်ကြတော့အသုံးမကျပြက်စီးရတဲ့ဘဝရောက်နိုင်မယ်တဲ့အဲဒါလို့ဩမင်းရင်ရောဆွေးမြေ့အပူနဲ့တိုက်နေခြင်းဟာလည်းပဲဒုက္ခလားဒုက္ခလားဆိုရင်ဒုက္ခဘယ်မှာရှိတာလဲဆိုတော့ကိုယ်တွင်းမှာပဲရှိလို့ကိုယ်တွင်းဒုက္ခထဲမှာသရာဆိုတဲ့စိရင်တစ်ခုပေါက်တယ်ကိုယ်တွင်းဒုက္ခဒါလူတိုင်းအားလုံးညီညွတ်များလူရနေတဲ့အခွင့်အရေးပဲဓာတိဒုက္ခလည်းလူတိုင်းရတယ်လူတွေမကောက်ခွေးကြောင်ကျက်ငဲ့သရိစ္ဆာအကုန်ရသရာဒုက္ခလည်းသူတို့အကုန်ရကိုယ်လည်းရတယ်လူများလည်းရကြညီတော်အားလုံးတန်းနူရတဲ့အခွင့်အရေးကိုယ်တွင်းမှာရတဲ့ခန္ဓာကိုယ်ရှိသမျှရနေတဲ့အခွင့်အရေးဒီဓာတိဒုက္ခလည်းရမယ်သရာဒုက္ခလည်းရဒီဒုက္ခသရာဒုက္ခပြီးတော့ဗျာဒိဒုက္ခအဲ့ဒီအပူဓာန်ကနေပြီးတော့ပေါက်ပြန်တဲ့အခါမှာအပူဓာန်ပေါက်ပြန်တဲ့အခါမှာယောဂဝေဒနာတွေဖြစ်ပြီမိမိတို့ဒီမှာဖြစ်တဲ့ယောဂအပူတွေသိစုပြီးတော့တခါတည်းတဏှာတွေကနေစုထွက်ရင်ဒါအနာဆိုပြီးတော့ခုကင်းစာယောဂလို့တဏှာတွေကနေစုအပူကွက်ပြီးလောင်တာအဲ့ဒါလို့ဆဲဆဲဆဲဆဲနဲ့အဲ့ဒီအပူလေးတွေကထိုးလို့အနာဖြစ်ရင်ဒါဗျာဒိဗျာဒိနာယောဂလို့ဖြစ်တယ်ဟာအဲ့ဒါလို့မှစုပြီးမထွက်ဘဲနဲ့ဒီကိုယ်လုံးဖြန့်ပြီးပူရင်ဒါအဖျားဆိုပြီးတော့အပူဒီဂရီတွေတိုင်းပြီးဒီကိုယ်လုံးမှမျှပြီးပူတဲ့အပူအဲ့ဒီအပူကအတွင်းအပူအပြင်ကိုပွင့်မထွက်တဲ့အတွက်ကြောင့်တကိုယ်လုံးကိုလိုက်လောင်မြိုက်လိုက်ရင်အဲ့ဒါကိုဖျားတယ်နာတယ်ဆိုပြီးတော့ဖျားနာဆိုပြီးတော့ပရားတိုင်းနေတဲ့အတိုင်းကြီးရင်ဒီအပူဒီဂရီဘယ်လောက်ရှိတယ်ဆိုတာတွေ့ရတယ်အဲ့ဒါလို့အပူချိန်နဲ့အပြင်မထွက်ဖဲနဲ့အခိုးအနေနဲ့အပွင့်မထွက်ဖဲနဲ့ပိတ်ပြီးတော့ခန္ဓာကိုယ်ထဲမှာလှည့်ပြီးရှုပ်တကိုယ်လုံးမြပြီးရှုပ်ရင်ဒါဗျာဒိဒုက္ခအနာဖြစ်တယ်ဆိုပြီးတော့ဒီလိုလာတယ်ဒါတေချာကြည့်အဲ့ဒီမှာအဲ့တော့နာယောဂသူကသူအပူကနေဖြစ်တာကိုပဲမိမိတို့ကငါဖြစ်တယ်သူဖြစ်တယ်ဆိုပြီးတော့သူဖျားနေတယ်ကွာသူနာတွေပေါက်နေတယ်ကွာငါတို့ဖျားတယ်ငါတို့နာတွေပေါက်တယ်ဆိုပြီးတော့ဒီလိုတွေဖြစ်ကြဒါသူတဘာဝအရာသူပဲဘာဒုက္ခလဲဆိုရင်ကိုယ်တွင်းဒုက္ခအမြင်အချင်းစင်းပေါက်တော့ဓာတိအနာယောဂတဲ့နာယောဂဘယ်ရလာလဲဆိုတော့အတွင်းရပဲလာအတွင်းရလာအထဲရရှိနေတဲ့အပူဓာတ်ကလေးကိုမြအောင်ထားနိုင်ထားမမြရင်ယောဂဖြစ်တယ်အခုလူတွေမှာအခုနောက်ဆုံးပေါ်တဲ့ယောဂလေ AIDS ဆိုတာအဲ့ဒါအပူကိုခံအားနည်းတယ်ဆိုတာအပူဓာတ်နည်းသွားတာအပူဓာတ်နည်းသွားတဲ့အခါကျတော့ခန္ဓာကိုယ်ကိုအပူကမြောက်အောင်မလျှောက်နိုင်မြောက်အောင်မလျှောက်နိုင်တော့ဘေးကဝင်လာတဲ့ယောဂပေါင်းစုံပါခန္ဓာကိုယ်ကအပူနဲ့ခုနကတည်းကပြောခဲ့ပြီးဒီလောကလုံးကအပူနဲ့ရှင်သန်လှုပ်ရှားနေရတာဒီအပူဓာတ်တွေအားနည်းသွားတဲ့အခါကျတော့ဒီအပူဓာတ်ကိုမြောက်အောင်မဖြစ်ပေးနိုင်တဲ့အခါကျတော့ဘေးကဝင်လာတဲ့ဒဏ်တွေမခံနိုင်တော့အပြင်ကဝင်လာတဲ့အပူလည်းမခံနိုင်အေးလည်းမခံနိုင်တော့ယောဂတွေဖြစ်အဲ့ဒီယောဂာနဲ့သေးအဲ့တော့ခုခံအားကြယောဂာဆိုပြီးတော့သူတို့အမိတက်ဒါဒီမာတွေရှိတာမဟုတ်ဘူးဖရားလက်ထက်ထဲကရှိအခုမှဒါသူတို့ထုတ်ပေါ်ပြီးတော့အမိတက်လို့ဒါဒီနာမည်နဲ့ပေါ်လာဒါဖရားလက်ထက်ထဲကရှိဘယ်နေရာတွေကနေဖြစ်တယ်လဲဆိုတော့ကာမိတုမိစ္ဆာသာရသုရမေရိယအဲ့ဒီခန်းကနေဖြစ်တယ်ဖရားကသတ်မှတ်ပေးခဲ့ပြီးပြီ၅ပါးသီလမှာ၅ပါးသီလမှာကာမိတုမိစ္ဆာသာရမိစ္ဆာသာရလွန်ကျူးကမှုမောကြသူများရန်သူပွားကြီးဆိုပြီးတော့သူသတ်မှတ်ချက်ထဲမှာယောဂာဖြစ်တာလေအဲ့ဒီမှာထုတ်ပြတာဘာယောဂလဲဆိုတော့အဲ့ဒီလမ်းကြောင်းကနေပြီးတော့အခုခုခံအားကြယောဂဘုရားကဟိုတည်းကဒီလိုယောဂတွေဖြစ်နိုင်တာရှိတယ်ဖြစ်လေဖြစ်တယ်ဆိုတာသိလို့ဟိုတည်းကဒါကန့်တတ်ချက်အနေနဲ့ထုတ်ခဲ့ပေးတာသုရမေရိယဒီတိုင်းပဲမူရစ်ဆေးကနေပြီးတော့ဒီယောဂမျိုးတွေဖြစ်တာခုခံအားကြတယ်ဆိုတဲ့ယောဂတွေဖြစ်တာ အခုမှသာတို့ကအထူးစားအနေနဲ့ထင်ရတာဒါဟုဘုရားရဲ့အသိဉာဏ်ဖြင့်လွန်ခဲ့တဲ့ဘလောက်လဲနှစ်ပေါင်း2500တည်းကထုတ်ပေါ်ခဲ့ပြီယူရလို့ရှိရင်ကြည်ရလို့ရှိရင်အဲ့ဒီတည်းကတွေ့နေရယောဂပေါင်းစုံအခြေအနေတွေဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားတွေအဲ့ဒီမှာအတိအကျထုတ်ပြတာအခုလိုသိဗ္ဗံနီးနဲ့ဟောထုတ်တာတော့မဟုတ်ဘူးနော်သိဗ္ဗံနီးနဲ့ပစ္စည်းကရိယာတွေနဲ့အိုးခွက်တွေနဲ့ချိန်ပြီးတော့တိုင်းတာပြီးတော့သရင်မှတ်ပြီးတော့ပြုစုတာတော့မဟုတ်ဘူးသို့တော့အနစ်ထုတ်အားဖြင့်ထုတ်ပေါ်လိုက်တဲ့အခါမှာဒီတိုင်းပဲပြန်ထွက်ဒီသဘောတရားပဲအတိုင်းပဲပြန်ထွက်ကြည်တော့ဗျာဒိဒုက္ခစရာလည်းပဲဘယ်ရလာလဲကိုတွင်းရပဲလာတာญาติตระอนาอนาเนี่ยပြောနေတယ်ဒီနာဘာကြောင့်ဖြစ်လဲဆိုတော့အဘူးအေးဆန့်ကျင်လို့ဖြစ်တာပဲတဲ့အခုနာအဘူးနဲဝါရင်ဒါယောဂဖြစ်မှာပဲအေးဒံအေးများဝါရင်လည်းယောဂဖြစ်မှာပဲဒီနှစ်ခုပဲရှိတယ်ဒါကြောင့်မြန်မာဘိန်းတော်ဆရာကြီးတွေကဒီနီးနဲ့သုံးကြတာဒီနီးနဲ့သုံးတဲ့အခါမှာတော့သူ့မှာအသေးစိတ်အပြင်အပိုင်းပိုင်းလေးတွေတော့ရှိတာပေါ့ကျေကျေပြတ်ပြတ်သူတို့ရဲ့အခြေခံအချက်လက်ကအဲ့ဒါပဲญาติဆိုတဲ့နာယောဂဒီအဘူးအေးကြောင့်ပါဠိလိုသုံးရင်တော့ဓာတ်၆ခြားခြင်းကြောင့်ဖြစ်တဲ့ဝေဒနာတဲ့ဓာတ်ဆိုတာဓာတ်ကြီး၄ပါးရှိတာဟုတ်ဓာတ်ကြီး၄ပါးကပေါက်ပြန်သွားပြီတခုနဲ့တခုမငြိညွတ်တော့ဘူးဆိုရင်အဲ့ဒါဓာတ်၆ခြားခြင်းလို့ဇာသုံးပေသုံးကသုံးသုံးတယ်ဒါသတိထားကြည့်လိုက်လို့ရှိရင်ဒီဟာနားလည်လို့ရှိရင်လည်းပဲကိုယ့်အကိုကိုယ်ကျမ်းမာရေးကိုထိုက်ရောက်ဂယုဆိုင်လို့ရကိုယ်မှာပူနေတယ်အပူသိမ့်ညာရင်လျှော့ရတော့မယ်ဆိုတာနားလည်ရစိတ်ဘူးကိုယ်ဘူးစိတ်နဲ့လည်းစိတ်ကြောင့်လည်းပဲပူလာပဲစိတ်တွေကနေပြီးတော့တခါတည်းတချို့တွေးလို့လုံးချင်းစရာပဲဖြစ်ဖြစ်နှစ်သက်ဝန်းနေစရာပဲဖြစ်ဖြစ်အဲ့ဒါတွေ့ရင်နှလုံးသားခုန်ပြီးတော့အပူချင်းကဆောင့်တက်သွားအဲ့ဒါမျိုးတွေရှိနော်အဲ့ဒါသတိထားကြည့်သိတယ်တွေးတားခုန်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့တခါတည်းမျက်နှာကြီးတွေထူပူပြီးတော့တချို့ဟောမျိုးသားမျိုးသမီးတရားတရားကြည့်ပြီးရှက်တယ်ဆိုပြီးတော့မျက်နှာတွေထူပူသွားတာအဲ့ဒါနှလုံးခုန်ရာကနေစပြီးအပူဓာတ်ပြောင်းသွားတာအပူဓာတ်ပြောင်းသွားတော့မျက်နှာပူတယ်ဆိုတာရှိသလားမရှိဘူးလားရှိတယ်ရှက်တယ်လို့အာနာတယ်လို့ဆိုတာအဲ့ဒါသတိထားကြည့်ရင်ကိုယ်စိတ်နဲ့ကိုယ်သွေးခုန်လုံးနဲ့သတိထားပြီးတော့အဲ့ဒါရှိလိုက်တဲ့အခါကျရင်ပေါ်တယ်ပေါ်တဲ့အခါကျတော့အာဒါပြောင်းလဲသွားပြီဓာတ်၆ခြားသွားပြီအဲ့ဒါယောဂဝေဒနာဖြစ်တာလေဒါပေမဲ့သူကခဏလေးဖြစ်ပြီးပြန်ပြောက်သွားလို့ယောဂဝေဒနာရဲ့လို့လူတွေမသိကြဘူးဒီတော့ဓာတ်တွေပြောင်းလဲသွားရင်ယောဂဖြစ်တာပဲတဲ့ယောဂဖြစ်လို့လည်းပဲဘုရားကဟောတရားဟောထားတဲ့ထဲမှာအများကြီးပါပါတယ်တဦးနဲ့တဦးနှုတ်ဆက်ကြတာမင်းတို့သိကျမ်းမာတာပဲကွာလို့ပြောရင်အဲ့ဒါယူတဲ့ကျမ်းမာတယ်ဆိုတာမရှိဘူးတဲ့အများတန်းโอ้โรคဆိုတဲ့အမိဟာယုတ်တရားရဲ့အမိပဲတဲ့เนาะတပည့်ရန်ဆရာတော်ကြီးဟောတာတော့ဟိုတုန်းကခဏခဏကြားရတယ်ဦးဇင်းတို့လမ်းသွားရင်လည်းယောဂဆိုတာယုတ်တရားကြီးရဲ့အမိပဲယောဂကင်းတယ်အနာကင်းတယ်ဆိုတာဘူးမှမရှိဘူးတဲ့ဟာသူတို့တွေ့နေရတဲ့ဉာဏ်ဉာဏ်မှမဉာဏ်ဉာဏ်သာသာဆိုတာဒါအပျော်ပဲရှိတယ်သဘောအဖြစ်တော့ယုတ်တရားအများံဖောက်ပြန်နေတဲ့အတွက်လူတိုင်းဟာအနာယောဂဖြစ်နေတာခန္ဓာတာနဲ့မခန္ဓာတာပဲရှိတယ်မခန္ဓာလာတဲ့အခါကျတော့ဗျာဒိဆိုပြီးသယင်းနဲ့ထိုးထည့်လိုက်အဲ့တော့မှယောဂဆိုပြီးတော့ဒါသယင်းပေါက်အဲ့တော့မန္တကေကတော့ယုတ်တရားရှိရင်ခန္ဓာကြီးရှိရင်ယောဂရှိတာပေါက်ပြန်မှုတိုင်းဟာအကုန်လုံးယောဂလို့ခေါ်တယ်။ခုနပြောတဲ့မျက်နှာပူဝါဒဒူဝါဒဒါလည်းယောဂတွေပဲအကုန်လုံးပေါ့လေဒါအသေးနဲ့အကြီးခုနခန္ဓာတာနဲ့မခန္ဓာတာအဲ့ဒါလို့ကွာခြားသွားတယ်ဒါလည်းပဲသတိထားကြည့်တယ်။အဲ့ဒါလို့ဗျာဒိကိုသိတဲ့အခါကျရင်လည်းပဲဒီနေရာနဲ့တရားသဘောတွေဆက်ထုတ်အများကြီးရဗျာဒိဆိုတာသိရင်ဗျာဒိကငါမဟုတ်ဘူးနော်သူ့ဟာသူဓာတ်ချောက်ထားခြင်းကြောင့်ဖြစ်တာဆိုလို့ရှိရင်အဲဒိဋ္ဌိပြုတ်သွားတယ်ဒိဋ္ဌိကွာသွားတယ်အမှန်ကိုမြင်သွားတယ်ဒီလိုလည်းပဲအသိဉာဏ်အဖြစ်အဲ့ဒီလိုဆင်းရောက်ရင်အဲ့ဒီလိုအသိဉာဏ်မျိုးဆိုတာဒါထိုးထက်ပြီးလို့ရတယ်ကြည့်ဒါပေမဲ့ထားအောင်ဒါအခုကဒုက္ခတစ္ဆာပြောတဲ့အခန်းမလို့အဲ့ဒီမှာဒုက္ခဒီဗျာဒိရလည်းပဲခန္ဓာကိုယ်တွင်ကနေလာတဲ့ဒုက္ခပဲတဲ့နောက်ဗျာဒိပြီးတဲ့အခါမှာမရဏဆိုတာတော့သူ့ရဲ့ပါဠိမရဏမြန်မာလိုဘာသာပြန်သေးခြင်းပေါ့နောက်ထပ်မရဏကိုညီမျှခြင်းထိုးရင်သုတိဆိုတဲ့ပါဠိနဲ့ချိန်ပြထားတာရှိသုတိဆိုတာရွေ့လျားခြင်းရွေ့လျောသွားတယ်ဒီနေရာနဲ့ဖယ်ပေးရတယ်ဆိုတဲ့သဘောပဲဖယ်ပေးရတယ်ဖြစ်ပြီးပြက်သွားတယ်ဆိုတဲ့အခြေအနေပြက်သွားတဲ့ဆိုတဲ့ကမရှိတော့ပါဘူးပျောက်သွားပါတယ်ကွယ်သွားပါတယ်ရွေ့ချာသွားတယ်တဲ့ဒီအခြေအနေကနေဒီလိုပြောင်းလဲသွားရင်အဲ့ဒါဘာလို့ခေါ်လဲမရဏသုတိလို့လည်းခေါ်တယ်မရဏလို့လည်းခေါ်တယ်သေးတယ်သေးတယ်ဆိုတာအထူးသမ်းမဟုတ်ပါဘူးတဲ့ဒါရွေ့သွားတာအခုအခြေအနေကနေနောက်အခြေအနေတစ်ခုကိုရွေ့သွားရင်အဲ့ဒါသေးတာပဲအဲ့ဒီသိမှုမှလည်းခဏိကမရဏခဏခဏယွေနေတယ်ခဏခဏသေးတာတွေသမုဒ္ဒေရမရဏနော်အပိအပြတ်ပေါ်ဘုရားယဟန္တာတွေလို့နောက်ထပ်အသစ်တစ်ပံမဖြစ်ပေါ်တဲ့ယွေရှားခြင်းတွေနောက်သမုဒ္ဒိမရဏပေါ်တဘဝတခါသေးကြတယ်လူတွေနော်ဒီလူတော့ကွယ်လွန်နေစားရောက်သွားပြီသေဆုံးသွားပြီလို့ပြောတဲ့မရဏအဲ့ဒါလို့မရဏတွေလည်းပဲရှိပါတယ်ရှိပေမဲ့မလိုပဲရှိရှိဒီမရဏဒီဒုက္ခစင်းနေကြည့်လိုက်တော့ဘယ်ကနေယွေတာလဲဘယ်ကနေဖြစ်လဲဆိုတော့ကိုရင်းကနေဖြစ်ကိုရင်းကနေဖြစ်ပေါ်လာတာမလို့သူလည်းပဲ ကိုရင်းဒုက္ခသင်ရင်ထဲမှာဘာပါလာလဲမရဏအဲဒီတော့ဒါကိုရင်းဒုက္ခဒီအခက်အလက်အထဲမှာအချက်လက်ခေါင်းစဉ်အောက်မှာအချက်လက်ဘယ်နှချက်ရှိလဲဆိုရင်၄ချက်၄ချက်တဲ့အဲ့ဒီဒုက္ခကိုမြင်အောင်ကြည့်ရဟုတ်ကိုယ်ထဲမှာရှိတော့အသိဉာဏ်နဲ့ကြည့်ရင်သိမလားမသိဘူးလားသိကြည့်ပါတဲ့ဘုရားကဒါကြည့်ဖို့အတွက်သူကထုတ်ပြဒီဒုက္ခစရင်ထုတ်ပြတာရှိနေတာကိုသိအောင်လို့ထုတ်ပြရှိနေတာသူသိမှရှိတာမဟုတ်ဘူးတဲ့ကိုယ်တွင်ကလာတာမို့လို့ကိုယ်ထဲမှာရှိတော့ကိုယ့်ကိုယ်ကိုပဲကိုပြန်ကြည့်ခိုင်းမြင်အောင်ကြည့်ခိုင်းတာအဲ့ဒါမြင်မိုးရန်အတွက်ကိုထုတ်ပြဒီလိုသစ္စာဆိုတဲ့အမှန်တရားဟာလူတိုင်းမှမှန်နေတဲ့အတွက်ကြောင့်ဒီအမှန်တရားရှိပုံကိုကြည့်ပါတဲ့ကြည့်လို့ရှိရင်လည်းထူးခြားမှုဖြစ်လာလိမ့်မယ်မကြည့်ခဲ့ရင်တော့ခုနကပြောခဲ့တဲ့မြည်စည်းမှလမ်းပေါ်ကိုမရောက်ပဲနဲ့အဲ့ဒါလို့ဒုက္ခတွေတောင်းပြောင်းထွေလာဒုက္ခတွေကိုတွင်ဒုက္ခတွေရနေတာကိုမမြင်တော့ဘာဖြစ်တယ်လဲဆိုရင်ကာမတုခပြောတယ်ပြီးတယ်အဲ့ဒါကြီးလည်းမထအဲ့ဒီကိုယ်ရင်းဒုက္ခထဲမှာမှထဆင်းပြီးတော့ချုပ်တီးမှုဒုက္ခဤတစ်ခါထပ်ပေါ်အာရကိလမထာကကိုယ်စိတ်ဆင်းရဲတဲ့ဆိုတော့ချုပ်တီးမှုဒုက္ခလို့ဒီလိုမှတ်ရင်လည်းပဲဒါဒီနေရာမှာသဘောအတိတ်ပဲပေါက်အောင်လို့ချုပ်တီးမှုဒုက္ခဤလည်းပဲဖြစ်ကာမတုခဆိုတဲ့အပျော်ဒုက္ခတွေဖြစ်သလိုအဲ့ဒါတွေကိုပိတ်လောင်ထားတဲ့မကြည့်နဲ့မစားနဲ့မသွားနဲ့ဆိုတဲ့ချုပ်တီးမှုဒုက္ခဤလည်းဖြစ်အောင်မမြင်တာလဲဆိုတော့ဒုက္ခသစ္စာကိုယ်ရင်းဒုက္ခတွေကိုမြင်အောင်မကြည့်ခဲ့ရင်အဲ့ဒီလမ်းကြောင်းပေါ်ပဲရောက်မှာပါတဲ့ဒီကြီးမှလမ်းကြောင်းပေါ်မရောက်သေးဘူးတဲ့။ခေဒီတော့ကိုရင်းဒုက္ခပြီးတဲ့အခါမှာနောက်ထပ်ဒုက္ခတစ်ခုကိုပါဠိတော်အပြင်ထုတ်ပြတယ်။အပိယေဟိသံပြောကောဒုက္ခောပြီးယေဟိဝိပြောကောဒုက္ခောတဲ့။အပိယေဟိဆိုတာကမချစ်မနစ်တတ်တာမချစ်မနစ်တတ်တာသဘောမကျတဲ့သဘောမကျတဲ့ပုံကိုယ်တွေနဲ့သံပြောကောပေါင်းမှာရှင်ပြီးနေရအတူနေရအဲ့ဒါဒုက္ခဆင်းရဲတယ်တဲ့။ဟိုသဘောမကျတဲ့လူနဲ့အတူနေရရင်ဆင်းရဲသလားမဆင်းရဲဘူးလား။ဆင်းရဲတယ်မျက်စိကြည့်လည်းပဲမျက်စိမျက်နှာကြည့်လည်းပဲမကြည့်ချင်အတန်လည်းပဲမကြားချင်ဘူးဆိုတော့မကြားချင်မမြင်ချင်တာဟိုပဲမြင်နေကြားနေရတော့ဆင်းရဲတာပေါ့ခဲနောက်တကပြီးရည်ကြီးဝိပျောကောဒုက္ခရှားချင်မြင်ချင်တာပြီးရချစ်ခင်တာချစ်ခင်တဲ့သရသဘောကြတာသဘောကြတော့ကြည့်ချင်တယ်မြင်ချင်တယ်ပြောချင်တယ်ထိုးချင်တယ်အဲ့ဒါကြတော့ဝိပျောကောတဲ့ဝေးနေတယ်ကင်းကွာနေအဲ့ဒါလည်းပဲပြောချင်တာလည်းမပြောရရင်ဒုက္ခရောက်တာပဲကြည့်ချင်တာမကြည့်ရရင်ဒုက္ခရောက်တယ်တဲ့ကဲဒီတော့ဒီဒုက္ခကြတော့ခေါင်းစဉ်အနေနဲ့ဒီမှာပါတတ်တာလေပတ်ဝန်းကျင်ဒုက္ခကြည်ကြည်ဆန်းဆန်းကြည့်ရင်ပတ်ဝန်းကျင်ဒုက္ခလို့မြင်ရလိမ့်မယ်တဲ့ကိုချစ်ခင်နှစ်သက်ပါတယ်ဆိုတဲ့အရာတွေဟာဘမရှိလေပတ်ဝန်းကျင်မှာရှိလားသမီးဇနီးများပြည့်တိဥစ္စာအကုန်ပတ်ဝန်းကျင်အတိုင်းဝိုင်းကိုခေါ်တဲ့မိဘဆွေမျိုးညီကောင်မောင်နှမအတိုင်းမိနိုင်ငံအကုန်တကဘာလုံးအဲ့ဒါပတ်ဝန်းကျင်ပဲအဲ့ဒီပတ်ဝန်းကျင်မှာကိုမျက်တိချင်းကြည့်ချင်တာတွေရှိသလားမရှိဘူးလားရှိမကြည့်ချင်တာတွေရောရှိသလားမရှိဘူးမကြည့်ချင်တာတွေမြင်ရသလားမမြင်ရဘူးမြင်ရတော့စိတ်ထဲဆင်းရဲမကြားချင်တာတွေကြားရတော့စိတ်ထဲဆင်းရဲကြည့်ချင်တာတွေမကြည့်ရရင်လည်းပဲဘာဖြစ်လဲစိတ်ထဲဆင်းရဲကြည့်ချင်လိုက်တာကွာကိုကြည့်ချင်တဲ့အချိန်လေးမှဒါမကြည့်လိုက်ရဘူးစိတ်ထဲဆင်းရဲတာကြားချင်တဲ့အချိန်ကမှဒီအံမျိုးမကြားရင်လည်းစိတ်ထဲဆင်းရဲအဲ့ဒါပါဠိလိုပြောတော့အပိယေဟိသံပြောကောဒုက္ခောပိယေဟိဝိပြောကောဒုက္ခောဒါမှအပြည့်ယူရင်တော့ရှိခင်နေတဲ့ရတဲ့သူတွေနဲ့ပေါင်းဖော်ရတာမပေါင်းချစ်ခင်နေတဲ့ရတဲ့သူတွေနဲ့ဝေးကွာနေရတာဆင်းရဲတယ်ကွာမချစ်မနေတဲ့သူတွေနဲ့ပေါင်းနေရတာဆင်းရဲတယ်တဲ့ဒီလောက်လေးပဲဒါခတ်တိုင်နေယူရင်ဒီလောက်ပဲရှိကြေကြေဆက်ဆက်ယူရင်တော့မမြင်ချင်တာမြင်နေရရင်အပိယေဟိတံပြောကောဒုက္ခောအပိယေဟိမချစ်မနေတဲ့ရတာနဲ့တံပြောကောပေါင်းရှင်းနေတယ်ပေါင်းရှင်းနေတယ်တဲ့မချစ်မနေတဲ့ရတာတွေနဲ့မမြင်ချင်မကြားချင်တာတွေမြင်နေကြားနေရတယ်ဆိုရင်ပါဠိလိုကအပိယေဟိတံပြောကောဒုက္ခောပုဂ္ဂိုလ်တ attva တွေအနေနဲ့မကြည့်ပဲနဲ့သဘောတရားပိုင်းဆိုင်ရာအရာကြည့်ရင်အဲ့ဒီတိုင်းတွေ့ရမမြင်ချင်တာမြင်ရတယ်ဒုက္ခရောက်သလားမရောက်ဘူးလားမကြားချင်တာကြားမစားချင်တာစားခဲဒီတော့တခါပြန်လဲလိုက်တယ်မြင်ချင်တာမမြင်ရဘူးဒါလည်းဒုက္ခမြင်ချင်တဲ့သာသမီဇနီးမယအနီးနားမှာတွေ့ချင်မြင်ချင်တဲ့ပြည်စည်းဥစ္စာကျွေးငွေတွေအကုန်စုလိုက်ပုံလိုက်မြင်ချင်တယ်ရချင်တယ်ရချင်ပေမဲ့မရှိဘူးမမြင်ရဘူးမကြားဘူးမစားဘူးဆိုရင်ဒုက္ခရောက်တာစိတ်ဆင်းရဲတာပဲအဲ့တော့ဒါတွေဟာဘာနဲ့နှီးနွယ်ပြီးဖြစ်ပေါ်နေတာလဲဆိုတော့ပတ်ဝန်းကျင်နဲ့နှီးနော်ပြီးဖြစ်ပေါ်နေတာဒါကြောင့်မို့လို့အဲ့ဒီပတ်ဝန်းကျင်နဲ့နှီးနော်ပြီးဖြစ်ပေါ်နေတဲ့မမြင်ချင်တာမြင်ရတဲ့မြင်ချင်တာမမြင်ရတဲ့ဒုက္ခကိုဘာဒုက္ခလို့သတ်မှတ်လဲပတ်ဝန်းကျင်ဒုက္ခပတ်ဝန်းကျင်ဒုက္ခလူတိုင်းဆုံးနေတာဘာစကားပေါ်သွားတယ်ထိုးတာချိန်တာတိုးဝေးတာမကြိုက်ဘူးအတိုးခံရတာပဲနော်အေးသက်သာလေးမစည်းချင်ဘူးလားစည်းချင်တယ်စည်းချင်ပေမဲ့စည်းချင်စည်းရည်လားမစည်းရဘူးဒုက္ခရောက်အတိုးမခံချင်တာအတိုးခံရတယ်တကားတဲ့အိမ်မှာချွေးနှံတန်နဲ့ရဲနှံနဲ့မရှူကျင်တာရှူရတယ်အပိယိတံပြောကောဒုက္ခရှူကျင်တဲ့မွေးနှံတာကြတော့မရဘူးပြိယိဝေပြောကောဒုက္ခပတ်ဝန်းကျင်မှာအများတန်းကြုံနေရကြောင်လို့လွတ်လား မလို့ဘူးဒါကြောင့်မလို့ဒုက္ခသစ္စာသိရင်နဲ့မှသူပေါက်လာတာတဲ့ဒုက္ခသစ္စာသိရင်နဲ့မှအိမ်မှာနေကြည့်ကိုသားသမီးနဲ့အဆင်မပြေဘူးစကားပြောတာအဆင်မပြေဘူးအဆင်မပြေပေမဲ့ပြောနေရရင်အပိယိနံပြောကောဒုက္ခသူနေရတာမပြောချင်တာပြောနေရတယ်အပိယိနံပြောကောဒုက္ခပြောချင်တာလေးချိုးချိုးသာသာလေးပြောချင်ရတယ်သူတရားစကားကောင်းလေးကြားချင်တယ်မကြားဘူးပြီးရည်ဝိပျောကောဒုက္ခဘယ်ရလာတာလဲပဝန်းကျင်ကလာတာတဲ့အဲ့ဒီဒုက္ခလူတိုင်းလွတ်လာမလွတ်ဘူးဇာဝနေရည်မျက်စိမြင်နေရမျက်စိဖြင့်မြင်နေအစင်မသိနေတာတွေအများကြီးဒီဒုက္ခရှိနေတဲ့အတွက်ကြောင့်သူကအမှန်တကယ်အနေနဲ့ဒီဒုက္ခမြတ်စွာဘုရားကသယင်းတင်သွားသယင်းတင်သွားဒုက္ခတစ္ဆာဒုက္ခသယင်းနဲ့မှဒါထည့်ထားဒါထည့်ထားတာဘုရားသယင်းတင်တာဟာလောကထဲမှာရှိနေတဲ့အရာတွေပဲသိရင်တင်တာဒီလိုကောင်းဝင်ခြင်းဒုက္ခဒီမိမိတို့ကြုံရသလားမကြုံရဘူးကြုံရတယ်တဲ့အဲ့ဒါတရားကြည့်ဒီဒုက္ခကိုလည်းသိအောင်ကြိုးစားဒါဟာဒုက္ခရောက်နေတဲ့အချိန်နေပါဘူးမြတ်စွာဘုရားကသိအောင်ထုတ်ပြခဲ့တာဒီဒုက္ခသစ္စာသိရင်ပြတယ်ဆိုတာကသိစေခြင်းလို့ပြောခဲ့သိစေခြင်းလို့ပြောခဲ့တဲ့အခါမှာကိုကဟောဒါသိစေခြင်းလို့ပါလားသိစေခြင်းတာကိုသိအောင်အဋ္ဌဉာဏ်နဲ့ထုတ်ပြီးကြည့်ရမှာကကိုတောင်အဲ့တော့အခုပဝန်းကျင်ဒုက္ခသည်ဒါမှအပြင်ပြောရင်တော့မချစ်မနစ်သက်ရတဲ့သူတွေနဲ့အတူနေရတာဒုက္ခချစ်ခင်နစ်သက်သူတွေနဲ့ကြွေကွင်းနေရတာဒုက္ခတဲ့တကယ်ကြေကြေပြန့်ပြန့်ကြည့်လိုက်ရင်တော့ပဝန်းကျင်ဒုက္ခမမြင်ချင်တာမြင်ရတာပဝန်းကျင်ဒုက္ခဒါဒုက္ခပဲမြင်ချင်တာတွေမမြင်ရဘူးကြားချင်တာတွေမကြားဘူးဖြစ်ချင်တာတွေမဖြစ်ဘူးအဲ့ဒါဒုက္ခပဲတဲ့ဘာဒုက္ခလဲဆိုတော့ပဝန်းကျင်ဒုက္ခပေါင်းခြင်းဒုက္ခဒီလောက်ဆိုရင်သဘောပေါက်သွားပြီ။ပေါင်းခြင်းဒုက္ခအမြဲတမ်းမျက်စိပွင့်တာနဲ့ဒီတိုင်းနဲ့ကြုံရ။ကြုံရသွားလားစားတော့နေထိုင်အကုန်လုံး။အဲဒါအဲ့ဒါဒုက္ခကိုဒုက္ခမှန်သိတဲ့အခါကျရင်တဲ့အဲ့ဒီဒုက္ခဖြေရှင်းလို့ရ။ဒုက္ခကိုဒုက္ခမှန်မသိရင်တော့ကာမတုခဆိုတဲ့အပျော်ဘက်ကိုရောက်သွားမယ်။အတ္တကိလေသာဆိုတဲ့ချုပ်တီးမှုဘက်ကိုရောက်သွားမယ်တဲ့။ချုပ်တီးပြီးဒုက္ခရောက်ရတယ်ဆိုတဲ့အခြေအနေမျိုးတွေမျက်စိမှလမ်းပေါ်ကိုမရောက်နိုင်ဘူးတဲ့။ဒီတော့ဒီဒုက္ခကိုလည်းပဲသဘောပေါက်အောင်မြင်အောင်သတိထားပြီးတော့အမြဲတမ်းဝေဖန်ကြည့်ပါ။သွားတိုင်းနားတိုင်းစားတိုင်းနေတိုင်းမှာဝေဖန်ကြည့်ကဲနောက်တစ်ခါဒုက္ခဆင်းရဲထပ်တင်လိုက်တာဘာထပ်တင်လဲဆိုတော့ဘာတွေ့လဲယံပိဋ္ဌာနလပတိတံပိဒုက္ခံတဲ့ပါဠိတော်မှာယံပိဋ္ဌာနလပတိတံပိဒုက္ခံအဲ့ဒါကိုတော့အလောကိုင်းနဲ့ပတ်သက်တဲ့ဒုက္ခဆိုပြီးတော့ပြဒါကောင်းနေခွဲတဲ့အခါမှာအလောကိုင်းနဲ့ပတ်သက်တဲ့ဒုက္ခအလောကိုင်းနဲ့ပတ်သက်တဲ့ဒုက္ခတဲ့ပါဠိလိုယံပိဋ္ဌာနလပတိတံပိဒုက္ခံမြမလိုဘာသာပြန်ရင်တော့ယံပိဋ္ဌံအကျင့်လိုရှိရတာတွေကိုနလပတိမရအလိုရှိတာတွေမရဘူးတဲ့တံပိဒုက္ခအဲ့ဒါလိုအလိုရှိတာတွေမရခြင်းဟာလည်းပဲဒုက္ခပဲအလိုရှိတာတွေမရရင်ဘာဖြစ်လဲဒုက္ခမိမိတို့ဘာတွေအလိုရှိလဲဆိုတော့ပစ္စည်းဥစ္စာတွေဝင်ဝေတိုက်တာဟိုးဟိမိမိတို့အသက်ခံတာအများကြီးပဲလိုချင်တာလိုချင်တာတွေမရရင်အဲ့ဒါဒုက္ခယံပိဋ္ဌံနလပတိအလိုမပြည့်ဝမှုဆင်းရဲအလိုမပြည့်ဝတဲ့ဆင်းရဲတဲ့အလုံးမပြည့်ဝမှုဒုက္ခအလုံးမပြည့်ဝမှုဘယ်ရလာလဲအလုံးကိုင်းနေအလုံးကိုင်းနေမှာကြည့်သမ်းပါတဲ့မိမိတို့နေ့တိုင်းအလုံးလောက်ရတာမလုံးအောင်ဘယ်နေ့ဘယ်ပုံဘယ်ရက်ပြီးမယ်လို့ပြောလို့ရတယ်ဒါကနေတောင်းနေရတာနောက်ဆုံးအငိမ့်သားယူပါပြီပါဆိုတော့မှပကံတွေကသမင်လက်နဲ့ယူပြီးတော့စားရတယ်ဆိုတဲ့အလုံးတော့လောက်ရသေးတာပဲနော်နောက်တစ်ခါခန္ဓာကိုယ်ထဲမှာရှိတဲ့အညစ်အကြေးတွေစွန့်ကွာရေချိုးမိုးချိုးဆိုတဲ့အလုံးတော့လုံနေရသေးတာအဲ့ဒီအလုံးဟာပြီးနိုင်ရလားဆိုတော့မပြီးဘူးဒီဒီဥစ္စာရှားဝေတဲ့အလောက်ကလည်းမပြီးနိုင်အသက်ခန္ဓာဒီနေဖို့အတွက်လှုပ်ရှားနေရတဲ့အလောက်ကလည်းမပြီးနိုင်မပြီးနိုင်တော့လိုပြည့်တာလားမပြည့်တာလားမပြည့်လို့မပြီးတာပေါ့လိုပြည့်တော့ပါပြီကွာရပ်လိုက်ပါပြီကွာမရှားတော့ပါဘူးကွာဆိုတာရှိမှာပေါ့အဲ့တော့လိုမပြည့်ဝမှုဒုက္ခပဲရနေလာတဲ့အလောက်ကိုင်းကနေပြအလောက်ကိုင်းနေတလဇတ်လုံနေရခြင်းဟာအလိုမပြည့်ဝလို့ပဲတဲ့ဒီတော့အလောက်ကိုင်းနဲ့ပတ်သက်တဲ့ဒုက္ခသည်အလိုမပြည့်ဝတဲ့ဒုက္ခလူတိုင်းမှာရှိသလားမရှိဘူးလားရှိတယ်လုံနေတိုင်းနေရသာဖို့ရည်သွားဖို့ရည်နေဖို့ရည်ဝုတ်ဖို့ရည်အကုန်လုံးကြိုက်နေရအဲ့ဒါလို့လုံးကြိုက်နေရတော့ဒါလည်းပဲဒုက္ခပဲတဲ့အလုံးလုံးနေရတာဒုက္ခရောက်သလားမရောက်ဘူးလားရောက်တယ်အလုံးလုံးနေရတာဒုက္ခအလုံးလုံးနေရတော့ဘာဖြစ်လို့လုံးလုံးရလဲလို့မေးရင်အလိုမှမပြည့်ပဲဒီဘဝသေးတယ်နောက်ဘဝဖြစ်ကျင်သေးတယ်အလိုကမပြည့်ဘူးဒီဘဝသေးတော်ပြီကွာရလိုက်တော့မဟုတ်ဘူးဘယ်ကွာဒီနေရာမနေရောက်ဒီနေရာမနေရောက်ဟိုနေရာနေတယ်ကွာနေကျင်သေးတယ်အလိုပြည့်လားဆိုတော့မပြည့်ဘူးအဲ့လိုပဲပြုပြင်ပြောင်းလဲနေရတဲ့အလိုသဏ္ဍာန်မပြည့်ဝတဲ့ဒုက္ခဟာဘယ်မှာပေါ်လဲဆိုတော့အလုံးကိုင်းနေမိမိတို့ဘဝခန္ဓာနဲ့ပတ်သက်ပြီးလုံးကိုင်းနေရတဲ့အခြေအနေတွေမှာအမြဲတမ်းကြုံနေရတယ်ဒီတော့လုံးမပြည့်ဝတဲ့ဒုက္ခဒီအလုံးကိုင်းနဲ့ပတ်သက်တဲ့ဒုက္ခအဆုံးမတတ်နိုင်ဘူးလို့ပြော အလောကိုင်းနေရာသုံးမတတ်နိုင်အဲ့လိုသုံးမတတ်နိုင်တဲ့အတွက်ကြောင့်မိမိတို့ဟာပင်မနေရအဲ့လိုပင်မနေတဲ့အတွက်ဒါကိုဒုက္ခဆိုပြီးတော့သယင်းထဲမှာထည့်ဒုက္ခသယင်းထဲမှာလုံးမပြေဝတဲ့ဒုက္ခယံပိဋ္ဌာနလပိတံမိဒုက္ခဒါကိုသဘောတရားနေရာဖြင့်ကြည့်ရင်ဘာဒုက္ခလဲဆိုတော့အလောကိုင်းဒုက္ခလောကိုင်းဒုက္ခမလုံချင်ပေမဲ့လုံနေရမလုံချင်ပေမဲ့လုံနေရအဆုံးသတ်လို့မရလူတိုင်းဆုံးသတ်လို့မရကြအဲ့လိုဆုံးသတ်လို့မရတာအလောကိုင်းနဲ့ပတ်သက်တဲ့ဒုက္ခဘာဖြစ်လို့ဆုံးသတ်လို့မရလဲဆိုတော့သူ့ရဲ့သက္ကလုံကဖရာရဲ့သက္ကလုံကယံပိဋ္ဌာနလပတိယံပိဋ္ဌာန်ဆိုတာအလိုရှိရတာတွေကိုမရလိုသလောက်မရဘူးပေါ့လိုသလောက်မရဘူးတဲ့လိုသလောက်မရလို့ဒုက္ခရောက်နေတာတဲ့လိုသလောက်မရဘူးဆိုတာဘာမှလဲဆိုတော့အခုပြောခဲ့တဲ့အလောကိုင်းနဲ့မှာလိုသလောက်မရလို့ဒါလုံနေကိုင်းနေကြတာပေါ့လိုသလောက်ရရင်လုံเสียလိုသေးလားမလိုတော့ဘူးအဲ့ဒါကိုကြည်ကြည်ပြတ်ပြတ်ဆက်ပြီးတော့ယူလိုက်တချို့ကတော့တွေးတယ်ကိုသုတောင်းတာလေးမပြည့်ရင်ဒါယံပိဿာနလပတိပေါ့ကိုခုနပြောခဲ့တဲ့ဟာနဲ့ပြန်ရောရင်ဟိုဘောဒုက္ခတွေနဲ့ပြန်ရောရင်တော့သဘောအချင်းအတူပါပဲစိတ်တော့ကွဲပြားခြားနားမှုမရှိပါဘူးဒါပေမဲ့ခေါင်းစဉ်အနေနဲ့ခွဲကြည့်ရင်အလောက်ကိုင်းနဲ့ပတ်သက်ပြီးတော့အလိုဆန္ဒတွေမပြည့်ဝတဲ့အတွက်ကြောင့်ဒုက္ခရောက်နေတာကိုသိစေလိုတဲ့အတွက်ဒုက္ခစင်းရင်ထဲမှာအလောက်ကိုင်းဒုက္ခဆိုတဲ့ခေါင်းစဉ်နဲ့တခုထပ်ထည့်ဒုက္ခ၃မျိုးပြီးသွားပြီ။နောက်ဆုံးဒုက္ခကတော့အကြီးအကျယ်ဆုံးဒုက္ခ၊ဒုက္ခခေါင်းချုပ်ကြီးပဲ။ဒုက္ခခေါင်းချုပ်ကြီးကြတော့မြတ်စွာဘုရားကဟောချလိုက်တယ်။တန်ခိတ်တေနပြင်စုပါရဏေခန္ဓာဒုက္ခတဲ့။ရှေးကခေါင်းစဉ်ခွဲလေးတွေနဲ့ဒုက္ခတွေတော့တင်ပြခဲ့ပြီးပြီ။ဒုက္ခတွေကတင်ပြမယ်ဆိုရင်မကုန်နိုင်။မကုန်နိုင်။လူတစ်ယောက်မှာဒုက္ခသယင်းအပြင်ပြည့်စုံမယ်ဆိုကုန်မှမမကုန်ဘူး။ကလေးမှလည်းပဲကလေးသူမှဒုက္ခတွေအများကြီးရှိတယ်ကစားစရာတွေဟိုမရတဲ့ဒုက္ခတို့ကြောင်းမသွားခြင်းတဲ့ဒုက္ခတို့เนาะသူစားခြင်းနာမစားတဲ့ဒီရေခဲကြောင်းတို့တကြားလုံးတို့အဲ့ဒါတွေမစားတဲ့ဒုက္ခတို့သူမှဒုက္ခတွေအများကြီးကလေးမှရှိသလိုလူကြီးမှလည်းပဲဒုက္ခတွေရှိသလားမရှိလူရွယ်ပိုင်းလူရွယ်လူငယ်လူရွယ်ပိုင်းတွေမှာလူလတ်ပိုင်းတွေမှာလည်းဒုက္ခတွေအများကြီးကိုယ်ဒုက္ခစဉ်ကိုယ့်ကိုထုတ်ကြည့်မနေဘူးเนาะတရားလည်းမကောက်တထောင်တသောင်တသိန်းအဲ့လိုဒုက္ခတွေကအများကြီးဖြစ်နေလူကြီးလည်းပဲလူကြီးဒုက္ခလျောက်အများကြီးဒုနာခါနာတခါတည်းမျက်စိမုံနာတိုင်းအဲ့လိုတွေဖြစ်သာသမီတွေကအနီးနားမှာမနေနော်အဲ့ဒါတွေအဲ့ဒီဒုက္ခတွေအများကြီးရှိဒုက္ခသယင်းဟာဘလို့မှသယင်းချုပ်လို့မရတော့ဘုရားကကဲဒုက္ခသယင်းရေပုံရဒုက္ခတွေအကုန်ပြပြီးတဲ့အခါမှာနောက်ဆုံးကျင်းချုံလိုက်တန်ခိတ်တေနာကျင်းချုပ်အားဖြင့်ပြင်စုပါဒနဲ့ခန္ဓာပြင်စ၅ပါးသောဥပါဒနဲ့ခန္ဓာအစွဲကြောင့်ဖြစ်ပေါ်လာတဲ့ခန္ဓာတွေဟာဒုက္ခဆင်းရဲတာကြီးပဲတဲ့အဲ့ဒါထုတ်ပြလိုက်ချုပ်ပြလိုက်ဒေသနာတော်ကိုချုံးပြလိုက်ပုဂ္ဂိုလ်ရေရလိုက်ပြောနေမဆုံးကွာဒုက္ခတွေကသူ့ဒုက္ခကိုဒုက္ခနဲ့ဇင်းတင်ပြရင်ဘလို့မတင်ပြလို့မရဘူးအရေးအတွက်ကအသင်္ချေအနန္တတောင်းပြောင်းထွေလာအများကြီးဖြစ်ဒါကြောင့်မလို့ဒေသနာတော်ရပဲချုံးလိုက်ပါတော့မယ်တဲ့အပြောနဲ့ပဲချုပ်လိုက်တော့မယ်တန်ခိတ်တေနာအချင်းချုပ်ပါဖြင့်ပြင်စုပါဒနဲ့ခန္ဓာဥပါဒณะခန္ဓာ၅ပါးတို့ဟာဥပါဒณะခန္ဓာ၅ပါးတို့ဟာဒုက္ခဒါဆင်းရဲပဲတဲ့အဲ့တော့သူကနောက်ဆုံးမှပြထားတာမလို့သူကတော့ဒုက္ခခေါင်းချုပ်ကြီးပဲအကြီးအကျယ်ဆုံးသောဒုက္ခရှေးရဒုက္ခတွေရဲ့ရှေးရဒုက္ခတွေအကုန်လုံးအကျုံးဝင်တဲ့ဒုက္ခလို့ခေါ်တာရှေးရဒုက္ခတွေဒီထဲမှာပဲလာပြီးအကျုံးဝင်လိုက်အကျုံးဝင်လိုက်မယ်တဲ့ဒါဥပါဒณะခန္ဓာဆိုတဲ့ဒုက္ခဥပါဒณะခန္ဓာဒီမြန်မာလိုဘာသာပြန်တော့၅ပါးတော့အစွဲကြောင့်ပြင်းပြင်းထန်ထန်စွဲလမ်းမှုကြောင့်ဖြစ်ပေါ်လာတဲ့ခန္ဓာတွေအစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်ခန္ဓာတွေအဲ့ဒါတွေဟာဥပါဒณะခန္ဓာတဲ့အစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်ခန္ဓာတွေဟာဥပါဒณะခန္ဓာအဲ့ဒီဥပါဒณะခန္ဓာကတော့အာလုံသောပုဂ္ဂိုလ်သတ္တဝါအာလုံတို့ရဲ့အကြီးကျယ်ဆုံးသောဒုက္ခကြီးပဲဒုက္ခခေါင်းချုပ်ကြီးပဲတဲ့ဒါခါတည်းပိတ်ပြောလိုက်တယ်ဒီကနေ့မလွတ်သမျှတော့ရှေ့ရဒုက္ခတွေအကုန်လုံးဒီထဲမှာကျုံးဝင်သွားမယ်အဲဒီတော့ဒီတော့ဒုက္ခတွေတင်ပြတဲ့အခါမှာဒုက္ခစင်ဟောပြတဲ့အခါမှာဒီဒုက္ခစင်တွေဟာမြတ်စွာဘုရားမပွင့်ခင်တည်းကရှေ့ပိုင်းဒုက္ခတွေဟာလူတိုင်းသိ။အိုမှုနာမှုသိမှုကိုရင်းဒုက္ခတွေလူတွေသိကြတာပဲ။အာမချစ်ခင်ချစ်ခင်တဲ့လူတွေနဲ့ကြွေကွင်းပြီးမချစ်ရတဲ့လူတွေနဲ့တွေ့နေရတာလည်းပဲဒုက္ခရောက်တယ်ဆိုတာလူတိုင်းလက်ခံထား။နောက်တစ်ခါအလောက်ကိုင်းနဲ့ပတ်သက်လို့လူဆန္ဒမပြေဝတာတွေကဒုက္ခဆိုတာလည်းပဲလူတိုင်းကသိနေတာပဲစိတ်ထဲမှာဒုက္ခရဲ့လို့ဘုရားမပွင့်ခင်ငါတွေကရှိနေတဲ့ဒုက္ခဒါပေမဲ့ဥပါဒณะခန္ဓာ၅ပါးလို့ခေါ်တဲ့ပုံရိပ်အဲ့ဒီပုံရိပ်အစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်အဲ့ဒီဒုက္ခကိုတော့ဘယ်သူမှမသိကြဘူး ဘသူမှမသိကြဘူးအဲ့ဒီဒုက္ခကောင်းချုပ်ကြီးကျယ်ဆုံးဒုက္ခကြီးကိုဘသူမှမသိဘုရားကအဲ့ဒီဘုရားထုတ်ပြီးတော့ဟောတော့မှာပဲသိရတဲ့အခြေအနေဘုရားထုတ်ပြီးဟောမှသိရတဲ့ဒုက္ခဘာဒုက္ခလဲဥပါဒณะခန္ဓာအဲဥပါဒณะခန္ဓာဆိုတာအခုမိမိတို့ကိုယ့်အကူပြန်ကြည့်ဥပါဒณะခန္ဓာကိုယ်ဒီမှာဘလို့ပေါ်လဲကိုယ်ဘလို့ဒုက္ခရောက်တယ်လဲသိတော့မှမသိကြဘူးရှင်းရဒုက္ခတွေကတော့အုံမှုဒုက္ခသိတာပေါ့နာမှုဒုက္ခจุจุจุနဲ့စုပ်တွေတတ်ပြီးတော့သိနေတာပဲအုံမှုနာမှုတွေမှုအာမဖြစ်တဲ့လူနဲ့တွေ့နေရတာတွေပြောများဆုံးများတွေနဲ့ပေါင်းနေရတာတွေဒါတွေလည်းဒုက္ခရောက်တယ်ဆိုတာကိုယ်စိတ်တွေကခံစားပြီးသားပဲတတ်မှတ်ပြီးသားပဲလောဘနာမပြေဝဘူးဆိုတာလည်းပဲဒုက္ခရောက်တယ်ဆိုတာလည်းသဘောပေါက်ပြီးသားဒါဒါပေမဲ့ဥပါဒณะခန္ဓာကျတော့ဘာရည်လို့လည်းမသိဘယ်လိုဒုက္ခရောက်နေမှလည်းပဲမသိကြဒီတော့ဒီဥပါဒณะခန္ဓာဒီပြောမှသိရတဲ့ဒုက္ခဘုရားဟောမှသိရတဲ့ဒုက္ခကျန်တဲ့ဒုက္ခတွေကျတော့ဘုရားမဟောလည်းပဲသိတယ်လူများမပြောလည်းပဲကိုယ့်အကိုဒုက္ခရဲ့လို့ခံစားရသလားမခံစားဘူးလားခံစားရတယ်တဲ့ဥပါဒณะခန္ဓာဒုက္ခကြတော့ကိုယ်လည်းမသိဘာမှန်းအောင်ခုချိန်ကြည့်အောင်မသိသေးဘူးပဲဒီတော့ဥပါဒณะခန္ဓာအစွဲကြောင့်ဖြစ်ပေါ်လာတဲ့အစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်ညာဒီလိုသတ်မှတ်ပေါ့ဒါဟောပေါ့သဘောအဓိပ္ပာယ်ရအောင်လို့ထုတ်ပြတယ်ပါဠိလိုကတော့ပြင်စ၅ပါးကုန်သောဥပပင်းပင်းထန်ထန်အာရဏစွဲလန်းဆုပ်ယူထားတဲ့ခန္ဓာရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒီ၅ခုရုပ်ပိုင်းဆိုင်ရာမှာပြင်းပြင်းထန်ထန်စွဲယူထားခြင်းနာမ်ပိုင်းဆိုင်ရာဖြစ်တဲ့ခံစားမှုမှတ်သားမှုပြုပြင်မှုသိမှုအပိုင်းတွေမှာပြင်းပြင်းထန်ထန်စွဲကင်ဆုပ်ယူထားခြင်းအဲ့ဒါဟာဥပါဒณะခန္ဓာတဲ့ဥပပင်းပြင်းထန်ထန်အာရဏယူထားတဲ့လက်မလွတ်နိုင်တော့အောင်ဆုပ်ယူထားတယ်အဲ့ဒါလို့စွဲလန်းပြီးတော့ယူထားတဲ့အစွဲဒီဥပါဒณะခန္ဓာတဲ့ဒီလိုဆိုတော့သဘောတရားသိမပေါ်လွင်ပါဠိဘာသာပြန်မှာသဘောတရားပေါ်လွင်အောင်ဥပါဒณะခန္ဓာဒီဘယ်လိုဒုက္ခမျိုးလဲဆိုရင်ပုံရိပ်အစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်အစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်များအဲ့ဒါလိုတာမန်အဖြစ်ပထမတော့မှတ်ထားပေါ့နောက်ပိုင်းကျတော့သူ့ကိုရှင်းရမှာကြည်ကြည်ပြတ်ပြတ်ပဲတရက်လောက်ကိုရှင်းယူပါတရက်နှစ်နာရီခန့်လောက်ကိုတော်တော်ရှင်းယူပါဥပါဒณะခန္ဓာဒီအစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်များဆိုပြီးတော့အဲ့ဒါလိုလေးပထမဦးဆုံးပေါ့ဒါလေးမှတ်ထားကြရတော့အဲ့ဒါဟာအကြီးအကျယ်ဆုံးသောဒုက္ခဒုက္ခခေါင်းချုပ်ကြီးပဲတဲ့ဒုက္ခခေါင်းချုပ်ကြီးပဲဒါတွေလည်းပဲကိုယ့်စီမှာရှိရှိနေတယ်ဒီတော့ဒုက္ခဆင်းရင်ဒီဘယ်နှမျိုးလဲ၄မျိုးဒုက္ခဆင်းရင်၄မျိုးသိသွားတော့ဒီဒုက္ခဆင်းရင်၄မျိုးဟာသိဖို့သိရမှာတဲ့ကြည်ကြည်ပြန့်ပြန့်နိမ့်နိမ့်ကာကာကိုသိရမှာတဲ့အခုမိမိတို့ဟာအိုလည်းပဲကိုယ့်ကိုဒုက္ခရောက်တယ်လို့မထင်သေးဝါးတွေကူညီပြီးတော့မေ့နေတာပဲနာလည်းပဲဆရာဝန်တွေအားကိုးသေးဝါးတွေအားကိုးပြီးတော့เนาะပြည်သူ့မဲ့သူနာပြုတွေအားကိုးပြီးတော့တို့တော့ကွာပတ်ဆံရှိလွတ်နိုင်သေးတယ်ဆိုပြီးတော့ญาတိဒုက္ခကိုလည်းဒုက္ခရဲ့လို့ထင်ရလားမထင်ဘူးရောက်တာရောက်တယ်ပြန်ပြောက်အောင်မယ်ကွာဆိုပြီးတော့အဲ့ဒါဒုက္ခလို့မထင်ကြပြန်ဘူးသိမှုကတော့ဒါပါတော့လေသိမှုကတော့လူများသိတယ်ကိုယ့်ကိုယ်သိမယ်လို့မတွက်ကြသေးဘူးသိမယ်လို့မတွက်ကြသေးတော့သိမှုဒုက္ခလည်းပဲစိတ်ထဲမှာမထင်ဘုရားကစိတ်ထဲမှာဒီဒုက္ခတွေထင်အောင်မြင်အောင်သိအောင်အသိဉာဏ်နဲ့သင်သာပါအဋ္ဌဉဏ်နဲ့เนาะစိတ်ထဲမှာပေါ်နေအောင်မှတ်သားထားပါလို့ဒါကိုသိစေခြင်းလို့ထုတ်ပြောတာသိအောင်ကြိုးစားခိုင်းတာတဲ့ကိုကတော့မေ့ယာဒီကိုရင်းဒုက္ခသတိမရသိလည်းမသိသိသွားလည်းပဲမေ့နေတယ်မေ့သွားတော့လည်းပဲမသိတာနဲ့အတူတူပဲနောက်တစ်ခါပေါဝင်ခြင်းဒုက္ခကြတော့လည်းပဲနေနေရတာကြာပါပြီကွာရိုးနေပြီသီးခံလိုက်တာကောင်းပါလေသီးခံလိုက်တာကောင်းပါလေဆိုပြီးတော့ပေါဝင်ခြင်းဒုက္ခကိုတော့မေ့သလားမမေ့ဘူးလားမေ့တယ်ဒုက္ခကိုသင်္ကန်းစာမယူမမြင်ရတဲ့လူတွေနဲ့မြင်နေရတာဒုက္ခကြီးပါလားဆိုတာနိမ့်နိမ့်ကာကာအဋ္ဌဉာဏ်နဲ့မယူအဋ္ဌဉာဏ်နဲ့လက်မခံနောက်တခါမြင်ရတဲ့မြင်ကျင်တဲ့လူတွေနဲ့ကြွေကွင်းနေရတဲ့ဝေးကွာနေရတဲ့ဒါလည်းပဲတစ်ချိန်တော့တို့ပြန်တွေ့ရအောင်မှာပဲဆိုမျောလင်းချက်ကလေးနဲ့အဲ့ဒီဒုက္ခကိုလည်းပဲပေါင်းခြင်းဒုက္ခကိုလည်းပဲဖြေဖြောက်ထားကြနောက်အလောကိုင်းနဲ့ပတ်သက်တဲ့ဒုက္ခဒလဇပြေလွာလှုပ်ရှားနေရတဲ့ဒုက္ခကြီးကိုလည်းပဲအဲဒါတော့ကွာဘဝရလာမှတော့ဝက်ဖြစ်မှတော့ကြီးကြောက်လို့မဖြစ်ပါဘူးဆိုပြီးတော့နော်ဘဝရလာမှတော့လောကတော့လောကမှာပဲဆိုပြီးတော့အဲ့ဒါလိုယူဆပြီးအလုံးမရမနာမနိုင်မရမနာနိုင်တော့ဒါကိုလည်းဒုက္ခရလို့မြင်ရလားမမြင်ဘူးအလုံးလုံးနေရတာပျော်နေတဲ့သူကရှိသေးတယ်အလုံးလေးရှိမှပျော်တယ်ဆိုပြီးတော့နောက်ဆုံးလုံးကြီးဟိုမြီးချီမြစ်ချီနဲ့အဲ့ဒါမျိုးမြီးချောင်းအဲ့ဒါမျိုးအလုံးတွေလည်းပဲယူနေကြတာအများကြီးဟဲ့လားအဲ့တော့ဒီကလည်းဒုက္ခရလို့မမြင်ကြဘူး ဒုက္ခရဲ့လို့မြင်အောင်ကြည့်ပါတဲ့ဘုရားအဲအောက်အောင်ဆုံးဒုက္ခတော့ဒါသူ့ကြည်ကြည်ပြင်းပြင်းရှင်းပြပြီးတော့မှပြောလို့ရမှာဆိုတော့အဲ့ဒီဒုက္ခကိုလည်းမြင်အောင်ကြည့်တဲ့ဘုရားကမြင်အောင်ကြည့်ဆိုတော့မမြင်ရဘူးဘာဖြစ်လို့မမြင်လဲဆိုတော့ပထမဦးဆုံးမသိတာတကြောင်သိတဲ့အခါကျတော့လည်းပဲအတိညာထုတ်ပြီးတော့သတိထားမကြည့်တာတကြောင်ဘုရားတော့ဒီဒုက္ခကိုမြင်မှဘဝတွေကအမှန်တရားဘဝတွေကအ အဲ့ဒါလေးကိုရောက်စေခြင်းလို့မြင်စေခြင်းလို့မြင်ပြီးတော့ရောက်စေခြင်းလို့ရောက်ပြီးတော့မြင်စေခြင်းလို့ဒုက္ခသစ္စာတစ်ခုထုတ်ပြလိုက်ပြီးတော့ဒုက္ခသစ္စာဒီဒါဟုတ်သဘောပေါက်တာနဲ့တပြိုင်နဲ့မိမိတို့ဟာဒီဘက်ကတရားဓမ္မတွေကိုသိမြင်ဖို့ရန်အတွက်အကြီးအကျယ်ကျွမ်းအားဖြင့်အကြီးအကျယ်ကျွမ်းအားဖြင့်အဲ့ဒါသဘောပေါက်ဖို့အတွက်လည်းပဲသင်္ခါခြင်းကြီးရအဲ့ဒါလို့သင်္ခါခြင်းန ကိုသဘောပေါက်ပြီးတော့ယဟန်ဝုတ်ပြီးယဟန်နာဖြစ်သွားတာဘုရားလက်ထက်ကရှိခဲ့ဘူးတဲ့ဘုရားလက်ထက်ကရှိပြီးတော့အမေးဖြေခန်းနေနဲ့သူဟောပြခဲ့တဲ့တရားလည်းပဲဓမ္မုတ်ဒေသဆိုပြီးတော့တရားစီမင်းလေးချက်ဆိုပြီးတော့အဲ့ဒီမှာထွက်လာတာရှိတယ်။ဒါဒီတော့အခုဒုက္ခတွေနဲ့ပတ်သက်ပြီးတော့ရှေ့ဆက်နည်းနည်းရှည်ရည်ပြန့်ပြန့်လေးနော်ထဲထဲဝင်ဝင်လေးပေါ့အဋ္ဌညာသူသူရှာရှာသိနိုင်အောင်အဲ့ဒီဓမ္မုတ်ဒေသ၄မျိုးဒီနေရာမှာကြုံလုံးပြောလိုက်ဓမ္မုတ်ဒေသ၄မျိုးကဘယ်ကနေဖြစ်ပေါ်လာလဲဆိုတော့ဘုရားတရားဟောတာကိုဘုရားလက်ထက်ကအရှင်ရထပါလာဆိုတဲ့တထေသတရားကကုံရောင်းကုံဝင်သွားရင်လည်းအဲ့ဒီမှာဘုရားနဲ့တွေ့ရောဘုရားတရားဘဝဝင်လာတော့ဘုရားလည်းအဲ့ဒီတရားလေးဟောတော့သူကသဘောကျတရားစီမင်းလေးချက်ဟောလိုက်တော့သဘောကျပြီးတော့သဘောကျတာမှအခုလိုဒီကနားထောင်ပြီးပြီးတဲ့ပုံစံမျိုးမဟုတ်နိမ့်နိမ့်ကကအဋ္ဌဉာဏ်နဲ့စူးစူးချာချာသဘောကျပြီးဒါကြတဲ့ဘုံယူဝတ်တော်မယ်ဖြစ်တာသူကတဝူဒီတော်သားပြည့်စုံစွာရှိတယ်အသက်ရွယ်ရလည်းငယ်ငယ်ပေါ့အဲအိမ်ပြန်ပြီးတော့ပူဇာတော့မိဘစရာလည်းပြီးတဲ့အတိုင်းပေါ့အာသမီဘုံယူဝတ်မယ်သူတို့ကမွေဆက်ခံမဲ့သူကမရှိဘူးဆိုတော့မလွတ်ဘူးမလွတ်တော့မလွတ်တဲ့အခါကျတော့ဘုရားသာငတ်ခံဆန္ဒပြအာမပြင်းသေးတာပဲကောင်းတယ်ဘုရားဆိုပြီးတော့စိတ်ဓာတ်ပြင်းထန်တဲ့ပုံကိုဆုံးဖြတ်ချက်ချထားတဲ့ပုံကိုတွေဆိုတော့ဘယ်အရွယ်လဲပြောလဲပြောမိဘတွေကလည်းအတိညာန်ထိုက်လျောက်ရှိတယ်စဉ်းစားတယ်အာဒီတိုင်းမပေးမဝင်တော့ဒီကောင်တည်တော့မှာပဲဘုံကြီးပေးဝတ်လိုက်ရင်တော့တို့ဘုံကြီးဝတ်လေးနဲ့တော့မြင်ရအောင်မှာပဲတည်တာတဲ့ဆိုင်တော့ကောင်းပါသေးတယ်ဆိုပြီးတော့သူ့ကိုလွတ်လိုက်လွတ်လိုက်တော့တရနေ့လောက်စားတော့နေထိုင်ပြီးအားလေးအင်းလေးဖြစ်ပြီးအဲဘုရားတည်သွားယဟန်ဝတ်တရားအထုတ်တော့ယန္တာဖြစ်ယန္တာဖြစ်ပြီးဒီနောက်ဟိုဒီဒီကြွတဲ့အခါဒီကောရဗျာမင်းရဲ့နန်းဝင်ထဲမှာရောက်သွားတယ်ရောက်လာတော့ဆွမ်းခံကြွပြီးဆုံးဖုံးပေးပြီးခိတခဏနားယူတာပေါ့နားယူတဲ့စရာယန္တာဖြစ်တော့သူနိဗ္ဗာန်ချမ်းသာအာယုံပြုပြီးတော့နေသန့်စင်တယ်ပေါ့အဲ့ဒါလို့အေးချမ်းချမ်းလေးနားယူနေတဲ့အချိန်သတင်းကကြားရောကောရဗျာမင်းရဲ့သတင်းကြားရာနန်းဟိုဥယျာဉ်ထဲမှာဘုံကြီးတစ်ပါးရောက်နေတယ်ယန္တာဘာရောက်နေတယ်မင်းကြီးနေရနေကြတော့အသွားတွေ့ဦးမှာပဲဆိုသွားတွေ့ပြီးတော့စကားသမီးပြောကြပြောတော့အကျိုးကြောင့်ပြီးတာဗောသူ့နောက်ကြောင့်ရဆိုရင်တထေသာဘောကအဲ့ငယ်ရွယ်နဲ့ဘုံယူဝတ်ပြီးဖြစ်လာတာဆိုတော့ဘာဖြစ်လို့ဒီလိုဖြစ်လာတာလဲကိုအေးသက်တာနေပါလားဗောဇာကတော့ကနေကပြောကပါကအဲ့ကြီးတော့မှဝှင့်ရှင်ဝို့ဗောသူဆိုလိုတာအဲ့လိုဆိုတော့သူဟာဖရာတရားနားတဲ့အတွက်ကြောင့်ဒီလိုဖြစ်တာဖရာတရားကိုသိတဲ့အတွက်ကြောင့်နားရုံနဲ့မကဘူးစူးစူးခြားခြားသိမြင်တဲ့အတွက်ကြောင့်ဒီလိုဖြစ်သွားတာဆိုပြီးတော့အဲ့တော့အဲ့ဒီတရားလေးချက်ပြောပြသမ်းပါတဲ့ပြီးရင်ပြီးရင်တော့ပြောပြသမ်းပါဆိုတော့အဲကောရိယမင်းကြီးကမေးလည်းမေးရောနံပါတ်၁အချက်ကိုထုတ်ပြတယ်ဥပနိဒီလောကအတုဝောတဲ့ဟောလောကကြီးကမမြဲဘူးတဲ့အမြဲတမ်းပြောင်းလဲလှုပ်ရှားနေတယ်အမြဲတမ်းပြောင်းလဲလှုပ်ရှားနေဘယ်ရာမမမြဲဘူးဆိုတဲ့သဘောတရားကိုပြောပြပြောပြတော့ကောရိယမင်းကြီးကအဋ္ဌညာနည်းနည်းနဲ့တော့သူကသဘောမပေါက်သဘောမပေါက်တော့သူကတွက်ပြတပြေတော့ဒီနံတက်တန်းဟာဘယ်လောက်ရှိပြီအခုတည်းကရှင်ပြန်ပဲတဲ့မြင်းနေပါသေးတယ်တဲ့သူအဲ့လိုတွေ့ပြပြေတော့ဟိုးအသက်20အရွယ်လောက်ကနေအခု60 90အရွယ်ထိအောင်ရှင်ပြန်ပဲတဲ့သူဒီလိုရာသူကြီးမြင်းနေတာရှင်ပြားပြောတော့မမြင်ဘူးတပြေတော့လောကမြင်းနေတယ်မြင်းနေတယ်ဆိုတော့ဟိုရှင်ရတ္တပါလာဓာတရားသဘောအရပြောတာတဲ့ကဲဒီတော့မြင်းသလားမမြင်ဘူးလားကဲမေးမယ်တဲ့မေးပါဆိုတော့အနေမင်းကြီးအဲ့အသက်20ရွယ်လောက်တုန်းကစိတ်တိုက်ထွက်ဘူးလားဆိုထွက်ဘူးတဲ့စိတ်တိုက်ထွက်တော့ဘလို့ခြေနေရှိလဲအာကြာရခြားထလိုက်တာပေါ့ထိုးလိုက်ထုတ်လိုက်တတ်လိုက်ဆက်လိုက်သူ့ဘူးဘူးမှမနိုင်ဘူးတဲ့နော်အဲ့တုန်းအာကောင်းမောင်းနှံဆိုတော့သူ့ဘူးဘူးမှမနိုင်ဘူးပေါ့ခဲဒါဆိုရင်ခုနေတပွဲလောက်နွယ်ကြည့်စမ်းပါလို့ပြောလဲပြောလိုက်ပေါ့အခုကတော့မရတော့အသက်က50-60ဆိုတော့ခြေတော့ကဒီဘက်လမ်းရင်ဟိုဘက်ရောက်ပြီဟိုဘက်လမ်းရင်ဒီဘက်ရောက်ပြီတဲ့အဲ့ဒါလို့တိုက်ဖို့နေတာကလေးလေးနဲ့ရန်ပြင်းအောင်လဲသွားတော့မှ ဒါနဲ့ခုနကတော့မြဲတယ်ဆိုတဲ့အခုကျတော့ဒီလိုစိတ်ပွဲမျိုးဘာလို့မဆင်ရွှဲနိုင်တော့တာလဲလို့မေးလိုက်တော့အဲ့တော့မှသဘောပေါက်တော်တော်ကြီးပြောယူရတယ်သဘောပေါက်ဖို့အမှန်တကယ်ကဒီသဘောတရားဟာအမှန်တကယ်ရှိဒါပေမဲ့သဘောမပေါက်ရင်လွယ်နေပေမဲ့သိပါမလားမသိဘူးဒါမိမိတို့လည်းဒီတိုင်းပဲကိုကိုကိုမြဲနေတယ်ထင်တာငါတို့မနေ့ကလည်းငါတို့ပဲဒီနေ့လည်းငါတို့နောက်ပိုင်းလည်းငါတို့ပဲဒါပေမဲ ဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလို ဒါတေချာသဘောပေါက်ခဲ့ရင်တရားလမ်းကြောင်းပေါ်ရောက်တယ်ဆိုတဲ့သဘောကိုပြောပြအဲ့တော့ခုနသဘောတရားအတိုင်းပဲကိုယ့်ကိုစဉ်းစားကြည့်ကိုယ်ကမနေ့ကလည်းငါပဲကွာဒီနေ့လည်းငါပဲကွာဆိုပြီးတော့ကိုယ့်ကိုတော့နော်သတ်မှတ်ပြီးတော့ဒါလက်မထောင်နေလို့ရသေးလားမရတော့ဘူးပြောင်းလဲနေတာသဘောပေါက်တာလက်ခံအဲ့လိုလက်ခံတဲ့အခါကျရင်တရားလမ်းကြောင်းပေါ်ရောက်မလားမရောက်လားရောက်မယ်တဲ့ဒါအမှန်တကယ်ဟောရှိသလားမရှိဘူးရှိတယ်ဒါကြောင့်ဦးနာသေးဆုံးမောင်းနေဖို့လူတို့မမြဲပါနဲ့ဒီဟာလူတိုင်းဥထိတ်ရထားတာဘယ်သူမှရှောင်လဲလို့မရဘူးနောက်တစ်ခါဒါကတစ်ချက်ပေါ့ခဲဒီတစ်ချက်တော့သဘောပေါက်သွားပြီနောက်တစ်ချက်ပြောပါအောင်ဆိုတော့နောက်တစ်ချက်ပြောပါအောင်ဆိုတော့ဟိုကဘာပြောပြလဲဆိုရင်သင်္မင်းကြီးတဲ့လောကကြီးမှာဘယ်သူသူမှအာကိုလို့မရဘူးအာကိုစရာဘာမှမရှိဘူးအာကိုစရာဘာမှမရှိဘူးတဲ့လောကကြီးကနော်ဩအနာဘိတ်တော်လောကောအဲ့မှာအာကိုစရာမရှိဘူးဆိုတော့သူကတွေ့တယ်သူတွေ့နေသူပေါ့အာတပည့်တော်အာကိုစရာတွေရှိတယ်တဲ့အများကြီးတဲ့သူမှာဂျံဘေးပုံကိုယ်တွေရှိတယ်သူမှာနော်မူမတေနာပတိအကုန်ရှိတယ်အချမ်းရန်ချွေရန်နေဒါတွေသိအာကိုရတာပဲအာကိုရတာပဲဆိုတော့ရှင်သာသဘာလာသဘောမပေါက်သေးတော့သူကပြောပြဒါဆိုရင်တခုလောက်မေးကျင်တယ်ဟိုမေးကျင်တယ်ပေါ့အာကိုရတဲ့သူတွေရှိတယ်မေးပါပေါ့မေးပါဆိုတော့အသင်မင်းကြီးခုနေယောဂဝေနာပြင်းပြင်းထန်ထန်ဖြစ်လို့ဂရင်ပေါ်မှာပက်လက်လန်နေပြီဆိုကြပါလို့တဲ့အခုနကသင်္မင်းကြီးအားကိုးပါတယ်ဆိုတဲ့လူတွေကဝိုင်းလာပြီးတော့သင်္မင်းကြီးစီကနေအာကောတပြမင်းကြီးတော့ကွာယောဂဝိညာဖြစ်နေတဲ့တို့တယောက်နည်းနည်းဒီခွဲပြီးယူသွားရမယ်အဲ့ဒါလို့ယူလို့ရပါမလားဆိုတော့အမှသဘောပေါက်ရပါမလားယူလို့မရဘူးကိုဖြစ်ကိုခံမယ်ကိုယောဂဖြစ်ကိုပဲခံရတာတဲ့ဘယ်သူမှမအားကိုးလို့မရဘူးကိုတော့အားကိုးလို့ရသေးလားမရဘူးအားကိုးလို့မရဘူးအခုအထူးကစေကန်းတွေဘာတွေညာတွေသွားအားကိုးမနေနဲ့ခိတ္တခဏတော့ရမယ်တဲ့နော်အနေချင်းတော့ရမယ်အတိအကျရရလားမရဘူးဘလူမအာကိုလို့မရဘူးတဲ့ဘာပဲရှိနေရှိနေဘလောက်ကြီးပဲရှိနေရှိနေအာကိုလို့မရပါဘူးတဲ့ဒါကြောင့်လောကကြီးရဲ့စီမင်းဟာလူတိုင်းလိုက်နာနေရအဲ့ဒီစီမင်းတစ်ချက်ကိုထုတ်ပြအဲ့မှာသဘောပေါက်ပါသဘောပေါက်ပါသာသမီရှိတဲ့ပုဂ္ဂိုလ်သာသမီအာကိုလို့ရလားပြည့်စုံဥစ္စာရှိတဲ့ပုဂ္ဂိုလ်ပြည့်စုံဥစ္စာအာကိုလို့ရမရဘူးကိုဖြစ်ကိုခံယူမဲ့အဲ့တော့ဘာနဲ့မှကုလို့ခုထားလို့မရခုထားလို့မရအဲ့ဒါသဘောပေါက်ဖို့ရေးကြည့်ပါတယ်တဲ့အဲ့လိုသူးသူးခြားခြားသဘောပေါက်ခဲ့ရင်အဲ့ဒီပုဂ္ဂိုလ်ကတရားလမ်းကြောင်းပေါ်တက်နိုင်မဟုတ်ရင်တော့အာကိုနေတာငါမှတော့တားကြီးတယ်ကွာသမီးကြီးတယ်ကွာဒီသားလေးကြည်လိုက်တော့ပြန်အာကိုရမှာပဲအာကိုသလားအာမကိုဘူးလားဒါဟိုဂျိုရှိတဲ့ကောင်ကဂျိုနဲ့ပဲအာကိုလို့သူ့ဂျိုအာကိုလို့အဆွဲရှိတဲ့ကောင်အဆွဲအာကိုလို့ပြည်စည်းရှိတဲ့သူပညာတတ်တဲ့သူဒါရီနဲ့ပဲအာကိုပြီးနေကြနော်အာကိုပြီးနေတော့ဒါရီကတကယ်တော့ခိတခဏတော့သုံးချလို့ရတယ်တကယ်အာကိုလို့ရနိုင်ရဲ့လားမရဘူးတဲ့အဲ့ဒါထဲထဲဝင်ဝင်သဘောပေါက်တော့မှာအဲ့ဒါဝင်ဝင်သဘောပေါက်ရင်ဘယ်သူမှအာကိုစရာမရှိတော့ပြီးခဲ့တဲ့ရက်တုန်းကပြောခဲ့ပြီဘုရားလည်းအာကိုလို့ရရလားမရဘူးဘုရားလည်းအာကိုလို့မရဘူးဘာသံဃာလည်းအာကိုလို့မရဘူးဘယ်သူမှအာကိုလို့မရဘူးဘုရားလည်းဟောထားတယ်အတ္တကြီးအတ္တနောနာတော်ကိုကိုသာအာကိုပါဆိုတာနောက်ပိုင်းကျတော့မှအဲ့ဒါလေးဆက်ပြီးပြောပြအောင်အာကိုလို့မရဘူးတဲ့အာကိုလို့မရပေမဲ့အထိုက်လျောက်အာကိုလို့ရတဲ့အပိုင်းနေတာနောက်ပိုင်းမှာခွဲပြညံသုံးပါးကလေးကြရင်တွေ့လိမ့်ညံသုံးပါးကလေးကြတော့ဘယ်ဆင့်မှဘာအာကိုရမယ်ဘယ်ဆင့်ဘာအာကိုရပဲချင်းရောက်ရင်ဘာမှအားကိုးစရာမလိုတော့ပါဘူးဆိုတဲ့အခြေအနေတွေအဲ့ဒါတွေနောက်ပိုင်းပြောပြဟိုတစ္ဆာလေးပါးနဲ့ညံသုံးစင်တက်တဲ့အချိန်ကျရင်အဲ့ဒါတွေ့လိမ့်မယ်။ကဲဒီတော့အခုလောကကြီးမှာအားကိုးစရာမရှိဘူးဆိုတာဟုတ်သလားမဟုတ်လား။ဟုတ်တယ်တဲ့။ဒါကြောင့်မလို့အဲ့ဒီမှာတရားစီရင်လေးရတို့ချုပ်အပြင်ခိုးခိုးရမဲ့တွေ့ရမဲ့အားနွယ်လာကြပါတဲ့။ဘယ်သူမှအားကိုးစရာမရှိတဲ့အတွက်လူတိုင်းဟာအားနေတယ်။ အနေနဲ့အတွက်ကြောင့်အခုလေလာလည်းပဲလေချောင်းတေးရတာပဲနေဘူးလာလည်းပဲအပူလိုင်းဖြတ်လည်းပဲတေးရမှာပဲဘယ်သူမှအားကိုးလို့မရဘူးခိုးခိုးရရှိရလားမရှိဘူးဒါကြောင့်ခိုးခိုးရမဲ့တွေ့ရမဲ့အားနွယ်လာကြပါတဲ့အားတွေကဘယ်သူမှအားရှိတာမဟုတ်အားကောင်းမောင်းတာမရှိကြဘူးတဲ့ခိုးခိုးရမဲ့တွေ့ရမဲ့အားနွယ်လာကြပါတဲ့ဒါလူတိုင်းဖြစ်ပေါ်နေတဲ့စီးမြင်ပေါ့ဖြစ်ပေါ်နေတဲ့စီးမြင်ခဲရတော့ဒါခိုးခိုးရမဲ့တွေ့ရမဲ့အားနွယ်လာကြပါစရာနောက်တစ်ချက်တတိယတရားစည်းကမ်းချက်ကြတော့အခုဒီခိုးခိုးရမဲ့တွေ့ရမဲ့ဆိုတဲ့သဘောတရားဒီဘယ်ဒုက္ခရှင်နဲ့ဝင်လဲဗျာဒိဒုက္ခဗျာဒိဒုက္ခကိုရင်းဒုက္ခကိုရင်းဒုက္ခကြုံလာရင်ခိုးခိုးရမဲ့တွေ့ရမဲ့ပဲတဲ့အဲ့ဒါကိုထဲထဲဝင်ဝင်စူးစူးရှာရှာလေးလေးနက်နက်သိထားဒါမှအပြင်ပြောသိမဟုတ်ဘူးသေချာသဘောပေါက်အောင်သိထားသဘောပေါက်အောင်သိထားရင်သူပါကောင်မဲကငါပါကောင်မဲကလုံးဖြာရှိသေးလားမရှိတော့သူ့အားကိုးလို့လည်းမရငါအားကိုးလို့လည်းရမှမရပဲဘူးသဘောပေါက်ရင်ဒါတရားလမ်းကြောင်းပေါ်ရောက်သဘောမပေါက်ဘဲနဲ့ပြောလောက်တင်ဆိုရင်တော့တရားလမ်းကြောင်းပေါ်မတက်နိုင်မတက်နိုင်မျိုးစီလောက်တော့ရမယ်တဲ့ရှေ့ဆက်ပြီးတော့ဒါပင်ပေါက်အောင်ရေလောင်းပေါင်းတင်တော်တော်လုံယူပါဦးတကယ်လို့သိသွားရင်တော့အပင်ပေါက်ပြီးသီးတောင်သီးပြီဆိုကြပါစို့အဲ့ဒီသဘောမျိုးပဲဒါဒီတော့နောက်တစ်ခါတတိယအခုဒီအရာကိုရင်းဒုက္ခထဲမှာတွင်မဲ့နှစ်ချက်တရားစီမင်းနှစ်ချက်ကိုရင်းဒုက္ခထဲမှာတွင်မဲ့ရှိနောက်တစ်ခါနံပါတ်3ချက်ကြတော့ကိုပိုင်ဥစ္စာမရှိဘူးတဲ့အဲဒီကောပြမင်းကြီးကိုဟောလိုက်ရှင်ရတဘာလာကတင်မင်းကြီးတင်ဘသူပဲဖြစ်ဖြစ်လောကမှာကိုပိုင်ဆိုတာပိုင်ဆိုင်ထားတဲ့အရာမရှိဘူးတဲ့မရှိဘူးဆိုတော့အဲ့ဒီနေရာမှာလည်းဘုရားခံခြင်းတာပဲငါကိုပိုင်မလို့မရှိရမလဲတဲ့သူဒီမှာအများကြီးရှိတယ်ဗောဟောမြေပေါ်မှာရှိတဲ့အရာတွေရောမြေအောက်မှာရှိတဲ့အရာတွေရောသူဟာသိနာဖွဲ့ထားတာတွေရောလူမြင်သူမြင်ရောမမြင်တာတွေရောအများကြီးရှိတယ်ဗောအများကြီးကြည့်ရတာသူကိုပိုင်မယ်တဲ့အဲ့ဒါဆိုတော့ရှင်သာသာပါဠိတခါဆက်နေတယ်ဒီဟာနဲ့ပတ်သက်ပြီးတော့လဲမိကုံလေးထုတ်ဦးမယ်တဲ့မိပါတဲ့မိပါဆိုတော့ဟောမိတယ်အတင်မင်းကြီးအဲ့ဒါတွေတကယ်လို့ပိုင်နေဆိုကြပါဆိုအခုနေဗျိုကနေပြက်ကနေသေသွားရင်အဲ့ဒါသင်ပိုင်တဲ့ပစ္စည်းသင်ထမ်းပိုးသွားလို့ရသေးလားဆိုတော့အာဒါတော့ပဲရမလဲတဲ့အဲ့ဒါနဲ့ပိုင်နေဆိုပိုင်ရင်ယူသွားပါလားဟိုဘက်ဘဝဒီဘဝပေါင်းများစွာဒီထမ်းသွားပါလားဆိုတော့အဲ့ဒီတော့မှသဘောပေါက်သွားခိတ္တခဏသုံးလာတာဒီဘဝဒီတဲ့ဒီခန္ဓာလေးအခုမျက်စိနှလုံးပွင့်ယုံနေတဲ့ဒါလေးကခိတ္တခဏသုံးရတာကိုယ်လက်ထဲရှိတဲ့ခဏလေးသုံးရတာမရှိရင်သုံးလို့ရပါတော့မလားမရဘူးဒါကြောင့်ကိုယ်ပိုင်ဘူးမှမရှိဘူးတဲ့ဒီစည်းမျဉ်းဟာလူတိုင်းလက်ခံကိုယ်ကခုရွှေဝှက်ထားငွေဝှက်ထားတဲ့ဆိုကြပါစို့ရွှေငွေလေးတွေကိုကတော့ကိုယ့်ကိုယ်ပိုင်နေထင်တာတော့ရတော့အပေါင်းဆိုင်ရောက်တော့ရတော့သခိုးနောက်ပါသွားရင်ကိုယ်ပိုင်ဟုတ်သေးရဲ့လားမဟုတ်တော့ဘူးသာသမီကြောင့်သာသမီရပူဇာတဲ့အတွက်ကြောင့်ဒီရွှေလေးချွတ်ပေးလိုက်ရရင်ကိုယ်ပိုင်မှမဟုတ်တော့နော်ကိုမငွေရှိတယ်ဆိုပေမဲ့လည်းဒီငွေကစသည်တစုံတရာသောအကြောင်းကြောင့်ဝယ်လိုက်ရတဲ့ချမ်းလိုက်ရတဲ့ဆိုဒီငွေပိုင်နေလားအဲ့ဒါကိုပိုင်မရှိဘူးဆိုတာပြခိတ္တခဏသုံးလို့တော့ရတယ်လက်ထဲမှာကင်ထားပြီးအလဲလဲလေးနဲ့သုံးလို့တော့ရတယ်ဒါပေမဲ့လူတိုင်းကတော့ကိုပိုင်မထင်တာကိုပိုင်ထင်သလားမထင်ဘူးလားထင်တယ်အဲ့ဒါကိုပိုင်ထင်တဲ့အတွက်ကြောင့်ယတနာတွေဖြစ်ကြအဲ့တော့ကိုပိုင်မရှိဘူးဆိုတဲ့အချက်ကိုပြကိုပိုင်မရှိဘူးတဲ့ကိုပိုင်မရှိဘူးဆိုတော့ကိုပိုင်မရှိတဲ့အခြေအနေဟာအခုပါဠိတော်ထဲမှာကြည်သံပါတဲ့နော်ပြီးရေဟိတံပြောကောဒုက္ခဝိပယောကောဒုက္ခအပိယိတံပြောကောဒုက္ခမချစ်တာတွေနဲ့ပေါင်းနေရချစ်တာတွေနဲ့ကြွေကွင်းနေရကိုပစ္စည်းဥစ္စာတွေကိုခုခိတ္တခဏ၃ပါခိတ္တခဏ၃ပါတာခိတ္တခဏ၃ထားတာကိုကအပိုင်းထင်တယ်အပိုင်းထင်တာတော့သူကတော့ကြတော့ခွဲသွားခွဲသွားတော့ဆင်းရဲသလားမဆင်းရဲဘူးလားဆင်းရဲတယ်အခုရွှေရှိတဲ့လူဓမ္မတိုက်ပါတိတ်စိတ်ဆင်းရဲတာမရှိတဲ့ပုဂ္ဂိုလ်ရှိရရလာတဲ့အခါကျတော့လည်းဝမ်းလာတယ်ဆိုကြပါလားဖဲရိုက်တော့ထားပါတော့ဒီလိုကိုယ်ပိုင်မရှိတဲ့သဘောတရားဟာတဲ့ဒုက္ခအနေနဲ့ကြည့်လိုက်တော့ပတ်ဝန်းကျင်ဒုက္ခမှာသွားတွေ့တယ်ပတ်ဝန်းကျင်ဒုက္ခပတ်ဝန်းကျင်ဘယ်ပတ်ဝန်းကျင်ကိုယ်ပိုင်ဘယ်ပတ်ဝန်းကျင်မှာမပိုင်ကိုယ်မြင်နေတာမြင်ရရဲ့လားမမြင်နေတာကြတော့မြင်ရသလားမမြင်ရဘူးမြင်နေတာတွေနဲ့ကြတော့ဝေးနေတယ်မမြင်နေတာတွေနဲ့မမြင်နေတာကြတော့နီးနေတယ်ဟဲအဲ့လိုမြင်နေတာနဲ့မမြင်ရကြားနေတာမကြားဘာဒုက္ခလဲဆိုတော့ကိုယ်ပိုင်မှမရှိပဲကိုယ်ပိုင်တာမဟုတ်တော့သူကပြချင်ရပြမှာပဲပြချင်ရပြတော့ကိုယ်လည်းမြင်ချင်တာမမြင်ရဘူးလားမြင်ရတယ်ကိုယ်ပိုင်ဟုတ်လို့လားမဟုတ်လို့လားကိုယ်ပိုင်ဟုတ်ရင်တလောကလုံးကြောင်းသားပါငါကြည့်ချင်တာတွေကြီးပဲကြည့်မယ်ကွာမကြည့်ချင်တာတွေမကြည့်ဘူးလှုပ်လို့ရကြားချင်တာတွေပဲနားထောင်မယ်မကြားချင်တာတွေနားမထောင်ဘူးလှုပ်လို့ရတာမရဘူးပတ်ဝန်းကျင်နဲ့ဆက်သွယ်နေရတော့ဒီပတ်ဝန်းကျင်အားလုံးကကိုယ်ပိုင်ဟုတ်ရလားအဲကိုယ်ပိုင်မဟုတ်တော့ဘူးကိုယ်ပိုင်လို့မိမိတို့ကထင်ကြတယ်ကိုယ်မှာကိုအိုးအိမ်နာသမီးဇနီးများပြည့်စုံတာရှိအဲ့ဒါတွေကိုကိုယ်ပိုင်ထင်ကြတယ်ခုနပြောခဲ့သလိုပဲဒီຢာတွေကကိုယ်ပိုင်ဟုတ်ရဲ့လားခိတ္တခဏတော့သုံးလို့ရတယ်သုံးလို့တော့ရသုံးလို့ကတော့ရတယ်ခိတ္တခဏနေရာဖြင့်ဒါဟုတ်ထဲထဲဝင်ဝင်သဘောပေါက်ပါ အဲ့လိုသဘောပေါက်တဲ့အခါကျတော့ကိုယ်ပိုင်မရှိဘူးဆိုတာသဘောပေါက်သွားရင်တက်တာမနာမတက်တာဘူး။ကိုယ်ပိုင်ရှိတယ်ဖြစ်ရင်တော့စိတ်လည်းဆင်းရဲတယ်ကိုယ်လည်းဆင်းရဲတယ်တဲ့။ပတ်ဝန်းကျင်နဲ့ဆက်ဆံနေရတော့ကိုယ်ပိုင်ဆိုတာဘာမှမရှိဘူး။ဘဝကုနေထွက်သွားပြီးလမ်းပေါ်ထွက်သွားကြည့်။ကိုယ်မမြင်ကျင်တဲ့ပုံကိုလည်းမြင်ရမှာပဲ။မြင်ကျင်တဲ့ပုံကိုကျတော့ကိုယ်ကြည့်ကျင်တာကျတော့ကြည့်လို့ရပါမလား။မရဘူး။ကိုယ်တွေ့ကျင်တိုင်းလည်းတွေ့ရတာမဟုတ်ဘူး။မမြင်ကျင်တဲ့လူလည်းတွေ့ရမှာပဲ။တရောင်းကမတွေ့ကျင်ပါဘူးပါဆိုတရောင်းကတွေ့ကျင်တွေ့မှာပဲ။နော်။တခါတည်းကွာတော့ချိုးမကြဆင်းနေဆုံနေတဲ့အတန်မကြချင်းဆိုလဲကြားချင်းကြားမှာပဲတဲ့ကိုပိုင်ဟုတ်လို့လားတလောကလုံးကကိုပိုင်မရှိဘူးကိုပိုင်မရှိတော့ဖြစ်ချင်တဲ့အရာတိုင်းဖြစ်နေအဲ့တော့ဒါကိုသဘောပေါက်တာအဲ့ဒီသဘောပေါက်ရင်ဒီစီကံချက်ဒီလူတိုင်းလိုက်နာသလားမလိုက်နာဘူးလိုက်နာတယ်ဘလောက်ခန္ဒီခန္ဒီမရဘူးဆိုတဲ့အခြေအနေကိုပြအဲ့ဒီတော့ဒါကိုပိုင်ဥစ္စာမရှိဘူးဆိုတော့ကိုပိုင်ဥစ္စာမရှိပါဒါကသွားရမှာဆိုပြီးတော့စီကံချက်တစ်ချက်ထွက်လာဒါကိုအရှင်ဒီမာဂနောင်ဆရာတော်ဘုရားကြီးကပါရေးထားလဲဆိုတော့ဖြစ်သည့်ကိုပိုင်ဥစ္စာဖြစ်သူပါထားကသွားရမှာဆိုပြီးတော့သူ့ရဲ့ဆယ်ချက်ထဲမှာလဲပါတယ်ဘုရားကသူရေးထားတာငါတို့နေရာယောဘာတနာဥစုသည်အစရှိသည်ဖြင့်ဆယ်ချက်ရေးထားတဲ့ထဲမှာရှင်ကိုပိုင်ဥစ္စာမရှိပါထားကသွားရမှာဆိုသလိုပဲနော်ญาတိဥစ္စာဖြစ်သူပါစွန့်ကသွားရမှာတဲ့သူအဲ့ဒါလို့စာတန်းလေးထိုးပြထားတယ်ญาติဥစ္စာဖြစ်သူပါစွန့်လာသွားရญาติဥစ္စာတော့ပြည်စီဥစ္စာပေါ့ဖြစ်သူဆိုတော့သာသမီဇနီးများနောက်ဆုံးမိမိခန္ဓာကိုယ်စွန့်အောင်မလားမစွန့်အောင်ကိုယ်ပိုင်မဟုတ်လို့တဲ့ကိုယ်ပိုင်မဟုတ်တဲ့စိရင်ထဲမှာခန္ဓာကိုယ်လည်းပါတယ်နော်အဲဒါမလို့ญาติဥစ္စာဖြစ်သူပါစွန့်လာသွားရမှာဘာဖြစ်လို့စွန့်လာလဲကိုယ်ပိုင်မရှိဘူးကိုယ်ပိုင်မရှိတဲ့အကြောင်းကိုဘယ်ဒုက္ခမှပြလဲအပိယေဟိသံပြောဘောဒုက္ခပိယေဟိဝေပြောဘောဒုက္ခသဘောကြတာတွေနဲ့ဝေးနေရသဘောမကြတာတွေနဲ့နီးနေရပါဝင်ခြင်းဒုက္ခမှာပြတယ်တဲ့အဲ့ဒါတရားစီမင်းတစ်ချက်ပဲဒါကိုလည်းထဲထဲဝင်ဝင်သဘောပေါက်အောင်စဉ်းစားပါလေစဉ်းကျင်နိုင်တယ်ကဲနောက်ဆုံးတစ်ချက်ရှိသေးတယ်နောက်ဆုံးတစ်ချက်ကျတော့ဟောပါဘောအရှင်ရတ္တပါဠိပြောတယ်အသင်မင်းကြီးတဲ့လောကကြီးမှာပြည့်စုံတယ်ဆိုတာမရှိပါဘူးတဲ့ဘယ်သူဘယ်သူမှမပြည့်စုံဘူးတဲ့ပြည့်စုံတယ်ဆိုတာမရှိပါဘူးလဲဆိုလဲဆိုတော့ဒါလည်းသောတကတဲ့အာတပြည့်တော့စားကျင်တာစားသွားကျင်တဲ့နေရာသွားရတယ်နေကျင်သလိုနေရတယ်ဘာလို့မပြည့်စုံရမှာလဲတဲ့အဲ့ဒါလို့သောတကတဲ့တော့ကဲပြည့်စုံပါတယ်ဆိုရင်เนี่ยဒီဥပမာလေးတစ်ခုဒီလိုမေးခွန်းလေးတစ်ခုမေးမယ်ပေါ့ကဲမေးပါဗျာမေးပါဗျာဆိုသူကမေးတယ်အသင်မင်းကြီးတဲ့အကယ်၍များအရှိအရကနေပြီးတော့အသင်မင်းကြီးရဲ့အတွင်းလူယုံတယောက်ကလာပြီးတော့အရှိအရကနေပြေးချလာပြီးတော့လာပြောမယ်ဟိုးအရှိဘက်မှာတိုင်းမီတစ်ခုရှိတယ်တိုင်းမီအဲ့တိုင်းမီမှာရွှေငွေကြောက်တံပြမားတွေဒါပေါ်တာပဲအကယ်၍များအသင်မင်းကြီးသွားပြေးပြီးသိမ်းလိုက်မယ်ဆိုရင်လွယ်လွယ်ကူကူနဲ့ရမယ်အဲ့ဒါဆိုရင်အသင်မင်းကြီးပါလုံးမလဲအဲ့ဒါတော့လူလည်းကူရရင်တော့သွားယူမှာပေါ့တဲ့။ပြောလိုက်။ဒါဆိုရင်တောင်ဘက်မြောက်ဘက်အနောက်ဘက်ကရောဒီလိုပဲပြေးလာပြီးပြောမယ်ဆိုတော့ပါလုံး။ဒါလည်းရသနာသူသွားပြေးယူမှာပဲတဲ့။အဲ့ဒါလို့သူဖြေတယ်။ဘယ်လိုရလို့တော့ယူမှာကြီးပဲတဲ့။ဒီတိုင်းပြောပြောလည်းပြောရင်ရတာပါလာကဒါနဲ့အတင်မင်းကြီးကုနာတော်ကရှိတယ်ဆိုပြည့်စုံတယ်ဆိုအခုကြတော့ရရင်ယူဦးမယ်ဆိုတော့ရရင်ယူမယ်ဆိုတာပြည့်စုံလို့လားမပြည့်စုံဘူးလား။မပြည့်စုံလို့။အဲ့ဒါလည်းပဲလောကရဲ့စီမင်းပဲလူတိုင်းမှာဖြစ်ပေါ်နေတဲ့နော်လူတိုင်းကြောင်လွဲလို့မရတဲ့စီမင်းအလိုမပြည့်တဲ့စီမင်းအလိုမပြည့်ပါဘူးဆိုတဲ့သဘောတရားအဲ့ဒီအလိုမပြည့်မှုကြောင့်ဒုက္ခရောက်နေတာကိုဒုက္ခစင်းထဲမှာကြည့်လိုက်တော့ယံပိဋ္ဌာနလပတိတံပိဒုက္ခတွေ့လားလူတိုင်းလိုပြည့်ရလားမပြည့်ဘူးအရှိဘက်ရက်ကရလဲရသမျှယူမှာပဲအနောက်ဘက်ရက်ကရလဲရသမျှယူမှာပဲအလုံးကိုင်ဒုက္ခနဲ့တူသလားမတူဘူးလားရသမျှသွားနေမှာပဲတဲ့အဲ့ဒါလို့အလုံးတိုင်ဒုက္ခယံပိဿာနလပတိတံပိဒုက္ခအလိုမပြည့်ပါဘူးဆိုတဲ့ဒုက္ခလူတိုင်းကြုံနေရဘယ်တော့မှအလိုမပြည့်ဘူးတဲ့ဒီသဘောတရားတရားထဲထဲဝင်ဝင်သိပါတဲ့အဲ့ဒါဒုက္ခရောက်နေတာတဲ့အလိုမပြည့်ဘူးဆိုတာဘာဖြစ်နေတာလဲဒုက္ခရောက်နေတာတဲ့အဲ့တော့လူတိုင်းဟာမပြည့်စုံဘူးလူတိုင်းမပြည့်စုံဘူးဆိုတော့ကိုကညင်ညင်ရင်းမယ်ကို့မှာတော့ထိုက်လျောက်သားဖို့နေဖို့ဝှို့ဖို့ရှိတော့ပြည့်စုံတယ်လို့ထင်မှာကိုယ်လည်းပဲကိုယ်ဘောကကိုယ်အသက်ခံတာရှင်းကျင်သလားမရှင်းကျင်ဘူးရှင်းကျင်တယ်ကိုယ်ပြည့်စည်ဥစ္စာမြဲကျင်သလားမမြဲကျင်ဘူးအဲ့လိုမြဲဖို့ရန်အတွက်ပဲလိုက်နေရအသက်ရှင်ဖို့အတွက်မရှင်းတဲ့ဟာလေးအတင်းဆွဲဆန့်ပြီးရှင်းနေရတယ်အဲ့ဒါအလိုပြည့်သလားဆိုတော့မပြည့်ပါဘူးတဲ့အလိုမပြည့်လို့သာလျင်ရှင်းဆက်ရှင်းကျင်နေတာပေါ့အလိုပြည့်ရင်ရှင်းပါတော့မလားမရှင်းတော့ဘူးအလောက်ကင်ဒုက္ခထဲမှာသင်းဝင်တယ်တဲ့အကျုံးဝင်တယ်အဲ့တော့ဒီဟာတွေကဒုက္ခတွေကြီးပဲဆိုတာထဲထဲဝင်ဝင်သိဖို့အရေးကြီးသလားမကြီးဘူးလားအဲ့ဒါကိုသိတော့မှဘယ်လိုတက်နိုင်မလဲမြည်စီမှလမ်းကြောင်းမို့တက်နိုင်မယ်အဲ့ဒါတွေကိုမသိသမျှတော့ကိုယ့်အကူဘယ်လိုခြေနေပဲဖြစ်ဖြစ်နော်ကိုယ့်သဘောလေးနဲ့ကိုယ့်အကူခြေနှက်ပြီးတော့ ဒုက္ခတော်တွေကလွတ်ဖို့မလွတ်ဘူးဒီဒုက္ခလူတိုင်းခေါင်းဥထက်ရွက်ထားတာမလို့လူတိုင်းကြုံနေတာမလို့ဒီဒုက္ခကိုမသိရင်လွတ်ပါမလားမလွတ်ဘူးတဲ့မသိရင်လုံးဝမလွတ်ဘူးသိရင်တော့လွတ်ရည်ကျွတ်ရည်ရှိသေးတယ်ဒါကြောင့်မလို့ဒါမဟုတ်ဆရာတော်ဘုရားကြီးသကလုံးလေးတွေသုံးထားတာတော်တော်ကြည့်ကြည့်လေးလေးဘာသွားတွေ့လဲဆိုတော့အထီးကျန်လူစင်းရဲ့ငမွဲတဲ့ဟုတ်ပါနော်လူဘဝရလာတဲ့အခါမှာလူတိုင်းလူတိုင်းညီအထီးကျန်လူစင်းရဲ့ငမွဲတဲ့အထီးကျန်လူစင်းရဲ့ငမွဲသူသုံးတာအထီးကျန်နဲ့ဆိုတာဘယ်နေရာအထီးကျန်လဲခုနနာယောဂဖြစ်တဲ့အချိန်ကျတော့ကိုတယောက်ပဲသေတဲ့အခါကျတော့ကိုတယောက်ပဲသေရတာကိုနဲ့အတူလိုက်သေးတဲ့လူရှိရဲ့လည်းပဲဖြစ်ပြီးသေမယ်ဆိုတာလူမှမကြည့်အဲ့အချိန်ကျတော့အထီးကျန်လားမကျန်ဘူးလားဒါလူတိုင်းအထီးကျန်လူစင်းရဲ့တဲ့လူသိရဲဆိုတော့ကိုယ်ပိုင်ဥစ္စာမရှိတော့သိရဲသလားမသိရဲဘူးအငားတွေကြီးပဲတဲ့အဲ့ဒါကိုယ်ကလူချမ်းသာလို့ထင်တတ်ကြတယ်တို့ဘာချမ်းသာတာပဲညာချမ်းသာတာပဲထင်တာအမှန်တကယ်တော့ကိုယ်ပိုင်မရှိဘူးခိတ္တခဏငါးပြီးသုံးခါကိုယ်ခန္ဓာကိုယ်ကြီးတော့ကိုယ်မပိုင်ဘူးဆိုတော့သိရဲသလားမသိရဲဘူးလားသိရဲတယ်အဲ့ဒါလူသိရဲငမွဲတဲ့မွဲလို့သာလင်းလူကျင်တာပေါ့မမွဲတဲ့လူလူကျင်ပါမလားဒါကြောင့်မလို့အလိုမပြည့်ဝအာရှိရရလည်းပဲယူမှာပဲနောက်ဝရလည်းယူမှာဘေးရရလည်းပဲယူမှာပဲဆိုတာကအလိုမပြေပါဘူးဒါကြောင့်အလိုမပြေပါတာဘာလို့လဲငမွဲငမွဲရလိုချင်တာပေါ့မမွဲတဲ့လူကလိုချင်ပါမလားအဲဒီတော့သူ့ရဲ့စကလုံးကတော့ကြည်ကြည်လေးသိသိသီးသီးပဲတရားစီမင်းသုံးမျိုးကိုထိုးပြထားတယ်အထီးကျန်လူစင်းရဲ့ငမွဲတဲ့အဲဒီတော့ဒီစင်းထဲမှာကိုရောက်နေတယ်ဆိုတာသဘောပေါက်ရင်တရားလမ်းကြောင်းပေါ်တက်နိုင်မလားမတက်နိုင်ဘူးအဲအဲ့ဒါမှစင်းရင်ဒီစင်းရင်ဖြောက်ထားရင်တော့မရဘူးဒီစင်းရင်ဖြောက်ရင်ဒုက္ခစင်းရင်ဖြောက်သလားမဖြောက်ဘူးလားဒုက္ခစင်းရင်ဖြောက်ရင်တရားအမြဲတမ်းလမ်းကြောင်းပေါ်မရောက်ဘူးတဲ့ဒုက္ခသရင်ကတိယုံနေတိရမှာတဲ့တိထားမှာဒါတော့ပယ်လို့မရဘူးရှောင်လို့လည်းမရဘူးရှောင်လို့တိန်လို့လည်းမရဘူးသို့တော့ဒီဒုက္ခကလွတ်ရလွတ်ကြောင်းလွတ်ရတော့ရှိတယ်တဲ့ဒါနောက်ပိုင်းသစ္စာကြီးကြရင်တွေ့လိမ့်မယ်သူ့ရဲ့လွတ်ရလွတ်ကြောင်းလွတ်ရစရာကြီးအဲ့တော့ဒီအထီးကျန်လူစင်းရဲ့ငမွဲစရာလေးကသကလုံးကြည့်ကြည့်လစ်လစ်နဲ့ကိုအမြဲတမ်းနာမည်ထိုးတာပါကိုနောက်မှာရတာတဲ့ BA တို့ MA တို့ဘာဘွဲညာဘွဲတွေကအဲ့ဒါတွေကကိုပိုင်ဘွဲတွေမဟုတ်ဘူးလူများကပေးထားတာပြန်ရုပ်သိမ်းသွားရင်ပူနာတိရရုပ်သိမ်းသွားရင်ရှိပါတော့မလားမရှိတော့အဲအထီးကျန်လူစင်းရဲ့ငမွဲစရာတော့ဘယ်ဘဝရောက်ရောက်ဒီဖြစ်ကလွတ်ပါမလားအဲအဲ့ဒီဝဲဓုကုံကတော့မလွတ်ဘူးခေါင်းကြီးလည်းမလွတ်ဘူးလူလည်းမလွတ်ဒီလားရှင်လည်းမလွတ်ဘူးအကုန်မလွတ်ဘူးဟုတ်လားဟာအဘိဓသာဘွဲရတဲ့ဆရာတော်ကြီးတွေလည်းမလွတ်ဘူးဘာဘွဲမှမရတဲ့ပုံကိုယ်တွေလည်းမလွတ်ဘူးအဲ့တော့ကိုကတင်တာကတော့ဟိုတကယ်ရထားတဲ့ဘွဲတွေတကယ်ရထားတဲ့ဒီဘွဲတွေကြတော့ကိုကမသိဘူးကိုမခဏငားထားတဲ့သူများပေးထားတဲ့လူရောသူရောဘွဲလေးကြတော့เนาะဟုတ်တာလည်းပါမဟုတ်တာလည်းပါတဲ့ဘွဲလေးတွေကြတော့အဲ့ဒါကြတော့သေချာမှတ်ထားတယ်ဆိုင်အသေးချာကိုမှတ်ထားတာအဲ့လိုဖြစ်တတ်ကြတယ်တဲ့ဒါဘာမသိလို့လဲဆိုရင်တရားစီမင်းမသိဘူးတရားစီမင်းလေးချက်ထဲမှာကိုဘဝကိုအချိန်နေသည်အမှန်တကယ်ရထားတဲ့ဘွဲသူဟာအထီးကျန်လူစင်းရဲ့ငမွဲအဲ့ဒါကိုကိုကကြော်လောရမှာငမွဲဆိုရင်အာမလို့ကျင်တော့ပါဘူးဆိုရင်ငမွဲစင်းရလွတ်မလားလွတ်တယ်အိုနာသည်မကြောက်တော့ပါဘူးဆိုရင်ကိုရမယ်ဘဝဟုတ်သေးလားမဟုတ်တော့ဘူးအာကိုရမယ်မဟုတ်တော့ဘူးကိုမှအာကိုရရှိလို့ဒါတွေမကြောက်တာပေါ့အဲတော့အတိမကြံတော့အတိမကြံတော့ဘာအတိမကြံလဲဆိုရင်တရားဓမ္မနဲ့မိမိရဲ့စိတ်မှာတရားဓမ္မဝင်နေမယ်တော့မှအတိကြံတယ်ဆိုတာမရှိတော့ဘယ်ဒီတော့ဒီသဘောတရားမှတ်ပါတဲ့တရားစီမင်းဘယ်နှချက်လဲ၄ချက်အိုနာသည်ဆိုမောင်းနေဖို့လူတို့မမြဲပါကိုရမယ်တွေ့ရမယ်အားနွယ်လာကြည့်ပါယာတိဥစ္စာချစ်သူပါထားကသွားရမှာစွန့်ကသွားရမှာလူမပြေဝအာမယတဏှာကျွန်ကြီးပါတဲ့လူတိုင်းဟာတဏှာရဲ့ကျွန်နေတဲ့အလိုဆန္ဒရဲ့ကျေကျွန်နေကြီးပဲတဲ့လူမပြေဝအာမယတဏှာကျွန်ကြီးပါတဲ့အဲ့ဒီစီရင်လေးချက်ကဒုက္ခသစ္စာကိုရည်ညွှန်းတာလူမပြေဝအာမယတဏှာကျွန်ကြီးပါတဲ့ဒီတော့သိရမယ်အပိုင်းဟာသိလို့သိရသိရမယ်အပိုင်းမှာမသိရင်ရှောက်ရမယ်ပိုင်းကရှောက်နိုင်မှာတော့မလားမရှောက်နိုင်ဘူးအတိရမယ်ပိုင်းတော့တိအောင်ကြိုးစားထားပါတဲ့တိုံမယ်တဲ့ပယ်ရမှာလားဆိုတော့ပယ်เสียလို့တာတော့မဟုတ်ဘူးဒါကိုတိရလေတိတဲ့ခါမှာအဲ့ဒီအရာတွေရဲ့လွတ်ရည်ကျွတ်ရည်လွတ်ရကျွတ်ရကိုရှောက်နိုင်နိုင်မယ်တဲ့မတိရင်တော့အမှန်မတိပဲနဲ့အမှားကြီးလက်တိနေရင်တော့ခုနကပြောတဲ့အတိုင်းပဲမမြဲတာကိုမြဲတယ်ထင်နေမယ်ကိုယ်ပိုင်မဟုတ်တာကိုကိုယ်ပိုင်ဟုတ်တယ်ထင်နေမယ်အာဟုစရာမရှိတာကိုအာဟုနေမယ်အလိုဆန္ဒမပြည့်တာကိုကိုယ်မှပြည့်စုံနေပြီလို့မှတ်ထင်ခဲ့ရင်တော့တရားလမ်းကြောင်းမှရောက်ပါမလားအဲ့ဒီပုဂ္ဂိုလ်ကိုဒုက္ခသစ္စာမသိတဲ့ပုဂ္ဂိုလ်လို့သုံးဖြတ်ချက်ချလို့ရတယ်ဒုက္ခသစ္စာသိတဲ့ပုဂ္ဂိုလ်ဟာအခုသဘောတရားတွေအချက်လက်တွေသိတဲ့ပုဂ္ဂိုလ် ti ra ma yo yo khu na thong lo kaung lo le ti ra mho u no khe de wen wen a ti nyan ne tu tu cha cha hou ba bi de bi do do ko kha ko chi bi do ko 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 chi bi do ti ba bi so yin no da ti ba de so de che ni a ri yo yaung lai me de ke di do dukkha sin yin ne ma ao song ma ba dukkha le yin su ba ra ne khan da dukkha de a ra ga dukkha khong chauk ji bo tan kai de na chin chauk a phin yin su ba ra ne khan da သူဒီကဘယနေ့လာလဲဆိုတော့စိတ်ဆွဲကနေထင်ဟနေတဲ့ပုံရိပ်ညာခုနကတော့ပြောခဲ့တယ်ဆိုတော့ပါတယ်နော်စိတ်ဆွဲကနေထင်ဟနေတဲ့ပုံရိပ်ညာတဲ့စိတ်ဆွဲကနေထင်ဟနေတဲ့ပုံရိပ်ညာဟာဒါဥပါဒနဲ့ခန္ဓာလို့ခေါ်တယ်ဥပါဒနဲ့ခန္ဓာသူကအတုပဲတကယ်တော့ရှိတာတော့မဟုတ်သူကအတုခန္ဓာ၅ပါးအစစ်ခန္ဓာ၅ပါးဆိုတာမိမိတို့တဏ္ဍာမှာပေါက်ပြံမှုအခုထိုင်နေရတဲ့ခေါင်းလုံးလက်လ ခံစားမှုအာကောင်းတယ်မကောင်းဘူးကြိုက်တယ်မကြိုက်ဘူးစူးတယ်ကြားတယ်ထုံနာခြင်းကြိုက်ခဲ့မကြိုက်ဘူးဟောအေးချမ်းတက်တာတိမ်မွေးနူးညံ့ကြိုက်တယ်အဲ့ဒါလို့ခံစားချက်ခံစားချက်လည်းမှန်တကယ်ရှိအဲ့ဒါခန္ဓာအစ်စ်မှတ်တာတယ်တဲ့ဟိုဝါဒီယာမှတ်တယ်စိတ်ရရနေမှတ်တာထားတယ်အောက်ပြန်မှုကိုလည်းမှတ်တာမိခြင်းမိမယ်တော်မဟုတ်ပါအကြောင်းရပဲဖြစ်ဖြစ်မှတ်သားပါတယ်ဆိုတဲ့မှတ်သားတဲ့သဘောတရားအဲ့ဒါလည်းပဲခန္ဓာတစ်ပါးအနေနဲ့အစ်စ်မိမိတို့သဏ္ဍာန်မှာဖြစ်ပေါ်နေတယ်။ဘောပြံခံစားမှုပြုပြင်မှုအဲ့ဒါလို့ခံစားနိုင်အောင်ဘောပြံမှုကိုသိအောင်ဘောပြံမှုကိုခံစားနိုင်အောင်မိမိတို့စိတ်တွေကိုပြုပြင်ပေးရတယ်တဲ့ပေးရပါတယ်ဆိုတဲ့ပြုပြင်မှုအဲ့ဒီပြုပြင်မှုအစုလည်းပဲခန္ဓာတစ်ပါးအနေနဲ့မိမိတို့သဏ္ဍာန်မှာတကယ်ရှိမျက်စိနဲ့ဒါလေးမြင်အောင်တဲ့အောင်မြင်ပြီးသိအောင်လို့တဲ့ပေးလိုက်တယ်အဲ့ဒါမျက်စိကိုအရာဝတ္ထုနဲ့မြင်သိမှုပေါ်အောင်တဲ့ပေးလိုက်ခြင်းဟာပြုပြင်မှုလို့ခေါ်တယ်အဲ့ဒီပြုပြင်တတ်ပါတယ်ဆိုတဲ့အခြေအနေရောရှိသလားမရှိဘူးလားရှိတယ်အဲ့ဒီပြုပြင်မှုပြုပြင်မှုပြီးသွားတဲ့အခါမှာသိမှုအဲ့လိုပြုပြင်နေအားလျော်စွာခံစားမှုအားလျော်စွာမှတ်သားမှုအားလျော်စွာအသိဒါတွေကတပေါင်းနဲ့ဖြစ်ပြီးပေါ်လာတပေါင်းနဲ့ဖြစ်ပြီးပေါ်လာတဲ့အတွက်အဲ့ဒီ၅ခုကိုခန္ဓာ၅ပါးလို့ပြောပါတယ်အနာဂါဘာဒီဒိဋ္ဌနာကပစ္စုပန်အဝေအနီအစရှိတည်ပြင်ပေါ့လေအဲ့လိုသုပြီးတော့ရေတွက်လို့ရတယ်ခြေတော်ကလည်းရှိတယ်အခုလည်းရှိတယ်နော်ဖြစ်လက်တန်းဆိုတဲ့အခြေအနေအပြင်သုပြီးရေတွက်လို့ရလို့သူ့ကိုအစုပေါင်းခန္ဓာပေါင်းပြန်မှုအစုပေါင်းကာယခံစားမှုအစုပေါင်းဝေဒနာမှတ်သားမှုအစုပေါင်းသင်ညာပြုပြင်မှုအစုပေါင်းသင်္ခါရသိမှုအစုပေါင်းဝိညာဉ်အဲ့ဒါခန္ဓာ၅ပါးတဲ့အဲ့ဒါအမှန်တကယ်ရှိတယ်အစစ်အဲ့ဒီ၅မျိုးကိုအမိပြုပြီးတော့စွဲပြီးတော့ခံစားမှုကိုစွဲပြီးတော့မှတ်သားမှုကိုစွဲပြီးတော့ပြုပြင်မှုကိုစွဲပြီးတော့သိမှုကိုစွဲပြီးတော့အောက်မြတ်မှုကိုစွဲပြီးတော့အရေးကိုအကောင်လုံးလိုက်တာဥပါဒနာခန္ဓာအရေးကိုအစွဲပြုပြီးတော့အကောင်ဖန်းလုံးလိုက်တာကဥပါဒနာခန္ဓာသူကအတုတကယ်မရှိဘူးအေးတကယ်တော့အဲ့ဒီတကယ်မရှိတဲ့အရာကမိမိတို့အကြီးအကျယ်နှိမ့်ဆက်နေစေလိမ့်မယ်တဲ့ဒါကြောင့်မလို့သူကသံခိတ္တနာပိစုပါဒနဲ့ခန္ဓာဒုက္ခအကြီးကျယ်ဆုံးဒုက္ခကြီးတရောကလုံးလူတွေရှေ့ရဒုက္ခ၃မျိုးကလည်းမလွတ်နိုင်ရင်ဟာဘာကြောင့်လဲဆိုရင်အဲ့ဒီအကြီးကျယ်ဆုံးဒုက္ခကောင်ချုပ်ကြီးကနေချုပ်ကင်သားလို့ဒုက္ခကောင်ချုပ်ကြီးကဘာလဲဆိုရင်ဥပါဒနဲ့ခန္ဓာအစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်များတဲ့လူငယ်တွေလည်းမလွတ်ဘူးလူကြီးတွေလည်းမလွတ်ဘူးကလေးငယ်တွေလည်းမလွတ်ဘူးတဲ့ဘုန်းကြီးယဟန်တွေလည်းမလွတ်ဘူးလူမှမလွတ်ကြအောင်ဖြစ်ဒီလည်းမသိကြဘူးလွတ်လည်းမလွတ်ကြဘူးအစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်ဘာကိုစွဲလဲခန္ဓာ၅ပါးကိုစွဲခန္ဓာ၅ပါးကိုစွဲပြီးဖြစ်ပေါ်လာတဲ့ပုံရိပ်အဲ့ဒီပုံရိပ်ဒီမိမိတို့ကအဲ့ဒီပုံရိပ်လေးကိုအကောင်လို့ထင်အစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်လေးကိုမိမိတို့ကအကောင်လို့ထင်အဲ့ဒီအကောင်လေးကမိမိတို့အမြဲတမ်းနှိမ့်ဆက်မိမိတို့စိတ်ကိုအမြဲတမ်းထိခိုက်အောင်နာကျင်အောင်ဒုက္ခရောက်အောင်အမြဲတမ်းဒုက္ခပေးနေတယ်အရေးကိုအကောင်ပြုလုပ်ထားဒီရိတ်လေးကိုအကောင်ပြုလုပ်ထားတာဘာနဲ့ပြုလုပ်ထားတာလဲဆိုတော့အစွဲနဲ့ပြုလုပ်ထားတာအစွဲနဲ့ပြုလုပ်ထားတာဒီတော့အစွဲဟာလည်းပဲ၄မျိုး၄စားရှိပရိစ္ဆသမုပ္ပါဒုံကဥပါဒံ၄မျိုးကိုပြောခဲ့ပရိစ္ဆသမုပ္ပါဒုံကပြောခဲ့တဲ့ဥပါဒံ၄မျိုးအဲ့ဒီဥပါဒံ၄မျိုးကနေပုံခေါ်လိုက်တဲ့ခန္ဓာမှန်သမျှဒီဥပါဒနဲ့ခန္ဓာအစွဲ၄မျိုးကြောင့်ဖြစ်ပေါ်လာတဲ့ခန္ဓာပုံရိပ်လေးအရေးကနေအကောင်ဖြစ်နေခြင်းအရေးကနေအကောင်ဖြစ်နေခြင်းဒီသဘောတရားတွေတရားမှတ်ပါအဲတော့သူ့ရိတ်ကလည်းပဲကိုယ်စိတ်ကို၆သူ့ရိတ်ကလည်းကိုယ်စိတ်ကိုအများတန်း၆တယ်ကိုယ်ရိတ်ကလည်းကိုယ်စိတ်ကိုပြန်ပြီးတော့၆အဲ့ဒါနဲ့ပဲမိမိတို့ဒုက္ခရောက်နေကြသူ့ရိတ်ကကိုယ်စိတ်ကိုလာ၆အ အစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်ဥပါဒณะခန္ဓာအဲ့ဒီဥပါဒณะခန္ဓာဒီအကြီးကျယ်ဆုံးသောဒုက္ခလူတိုင်းရအဲ့ဒါကိုခုနကပြောခဲ့တဲ့သဘောတရားရမြန်မာလူဆိုရင်သူ့ရိပ်ကကိုယ်စိတ်ကို၆လန့်ခြင်းကိုယ်ရိပ်ကကိုယ်စိတ်ကိုပြန်လည်ပြီး၆လန့်နေခြင်းဒီတော့အရိပ်ဆိုတဲ့သဘောတရားနားလည်မှာသူ့ရိပ်ကကိုယ်စိတ်ကိုအမြဲတမ်းတုံလို့အောင်၆လန့်ကိုယ်စိတ်ကိုတုံလို့အောင်သူတစ်ပါးရဲ့အရိပ်တွေကအမြဲတမ်း၆လန့်ကိုယ့်ရဲ့ရိတ်ကလည်းကိုယ်စိတ်ကိုအမြဲတမ်းတုံ့လို့ခြောက်ချအောင်ဒုက္ခရောက်အောင်အမြဲတမ်းခြောက်လန့်ဒီတော့အမြဲတမ်းတုံ့လို့ခြောက်ချကြောက်လန့်နေရခြင်းဟာဘာကြောင့်လဲဆိုရင်တဲ့ဥပါဒณะခန္ဓာအစွဲကြောင့်ဖြစ်ပေါ်လာတဲ့ပုံရိပ်ဒီတော့ပုံရိပ်ဒီအဲ့ဒီအရိပ်လေးတွေကိုမိမိတို့အကောင်ပြန်လောက်တာအဲ့ဒီအကောင်လေးတွေဟာဥပါဒณะခန္ဓာလို့ခေါ်တယ်အရိပ်ကိုအကောင်ပြုလောက်တာကိုဥပါဒณะခန္ဓာလို့ခေါ်တယ်အဲဒီဥပါဒณะခန္ဓာဒီဘာကြောင့်ဖြစ်လဲဆိုရင်အကြောင်း၄ပါးကြောင့်ဖြစ်ပေါ့အကြောင်း၄ပါးကြောင့်ကဘာတွေလဲဆိုတော့အကြောင်း၄ပါးကကိုကအစွဲပေါ့အစွဲ၄မျိုးပေါ့အစွဲ၄မျိုးဘယ်ကနေလာလဲဆိုတော့အစွဲ၄မျိုးပတ်ဝန်းကျင်ကြိုက်စွဲကနေတခုလာပတ်ဝန်းကျင်ကြိုက်စွဲအဲ့ဒါလည်းပဲအရိတ်ကနေအကောင်ဖြစ်ဥပါဒณะခန္ဓာဖြစ်တယ်ပေါ့ပါဠိလိုမြန်မာလိုပြောရင်အရိတ်လေးတွေကနေအကောင်ပေါ့အရေးလေးတွေကနေအကောင်ပေါ့အဲ့ဒီအကောင်လေးတွေကနေကိုယ်ကိုထိုးချိတ်နှိမ့်ဆက်ဒုက္ခရောက်အောင်လုပ်ပါဝန်ကျင်ကြိုက်ဆွဲပါဝန်ကျင်ကြိုက်ဆွဲကနေပြီးတော့အရေးတွေကနေအကောင်ဖြစ်ပါဝန်ကျင်ကြိုက်ဆွဲမှုကနေဥပါဒณะခန္ဓာဖြစ်တယ်ပေါ့မြမဝါဒာကျတော့တခါလေးရှိတယ်ပါဝန်ကျင်ကြိုက်ဆွဲကနေဥပါဒณะခန္ဓာဖြစ်ပေါ်ဥပါဒณะခန္ဓာဖြစ်ပေါ်တဲ့အချက်ပါဝန်ကျင်ကြိုက်ဆွဲကနေဥပါဒณะခန္ဓာဖြစ်ပေါ်တဲ့နောက်တစ်ခါစင်ဆက်အမှားဆွဲကနေပြီးတော့စင်ဆက်အမှားဆွဲရနေပြီးတော့ဥပါဒณะခန္ဓာဖြစ်ပေါ်စင်ဆက်အမှားဆွဲရနေပြီးတော့အစင်အဆက်အမှားဆွဲရနေပြီးတော့ဥပါဒณะခန္ဓာဖြစ်ပေါ်တယ်နောက်တစ်ချက်ရိုးရာအလေးအကျင့်ဆွဲရနေပြီးတော့ဥပါဒณะခန္ဓာဖြစ်ပေါ်ရိုးရာအလေးအကျင့်ဆွဲရိုးရာအလေးအကျင့်ဆွဲရနေပြီးတော့ဥပါဒณะခန္ဓာဖြစ်ပေါ်တယ်နောက်တစ်ခါအခိုင်မာဆွဲတရှိထင်ရှားဆွဲပေါ်သက်ရှိခင်အစွဲပေါ့သက်ရှိခင်အစွဲရနေပြီးတော့လည်းပဲဥပါဒณะခန္ဓာဖြစ်ပေါ့သက်ရှိခင်အစွဲပေါ့သက်ရှိပါတယ်လို့ထင်တဲ့အစွဲရနေပြီးတော့လည်းဥပါဒณะခန္ဓာဖြစ်ပေါ့ဥပါဒณะခန္ဓာဆိုတဲ့ဒုက္ခခေါင်းချုပ်ကြီးသည်အကြီးကျယ်ဆုံးဒုက္ခကြီးသည်လမ်းကြောင်း၄မျိုးကနေပေါ်လာတယ်တဲ့လမ်းကြောင်း၃မျိုးကပတ်ဝန်းကျင်ကြိုက်ဆွဲပတ်ဝန်းကျင်ကိုကြိုက်ရနေပြီးတော့ဆွဲပြီးတော့ဥပါဒณะခန္ဓာဖြစ်ပေါ်တယ်နောက်တစ်ချက်အစင်အဆက်အမားဆွဲအစင်ဆက်အမားဆွဲရနေပြီးတော့လည်းပဲဥပါဒณะခန္ဓာဖြစ်ပေါ်တယ်နောက်တစ်ချက်ရိုးရာအလေးအကျင့်ဆွဲရနေပြီးတော့လည်းပဲဥပါဒณะခန္ဓာဖြစ်ပေါ်တယ်နောက်ဆုံးသက်ရှိအထင်ဆွဲရနေပြီးတော့ဥပါဒณะခန္ဓာဖြစ်ပေါ်တယ်အရေးကနေအကောင်ဖြစ်ပေါ်ခြင်းအရေးကနေအကောင်ဖြစ်ပေါ်တာမိမိတို့ဘဝကိုတဲ့အရေးကနေအကောင်ဖြစ်ပေါ်ခြင်းဟာမိမိတို့ဘဝကိုဖန်တလဲလဲဒုက္ခရောက်စေတယ်အိုခြင်းနာခြင်းသေခြင်းမချစ်တဲ့လူတွေနဲ့ပေါင်းအချင်းချစ်တဲ့လူတွေနဲ့ကြွေကွင်းရခြင်းနောက်ဆုံးအလိုဆန္ဒမပြည့်ဝခြင်းဆိုတဲ့ဒုက္ခအလုံးကိုသူကနေသယ်ဆောင်လာတာလူရှိနေတဲ့အတွက်ကြောင့်ရှိရဒုက္ခတွေကလည်းပဲအကုန်လက်ခံထားရှိရဒုက္ခတွေကိုငြင်းပယ်လို့မရအောင်ဆုံးသတ်လို့မရအောင်ရှိရဒုက္ခတွေမငြင်းနိုင်ခြင်းအဆုံးမသတ်နိုင်ခြင်းဟာဒီဒုက္ခကြီးမိမိတို့ဒီမှာရှိနေလို့ဥပါဒံဆိုတဲ့သဘောတရားကြီးရှိနေလို့မိမိတို့ယဉ်တွင်မှာဥပါဒံဆိုတဲ့သဘောတရားကြီးရှိနေတဲ့အတွက်ကြောင့်မိမိတို့ရဲ့စိတ်ထဲမှာဥပါဒံဆိုတဲ့သဘောတရားရှိနေသောကြောင့်ဒီဆွဲတွေအဲ့ဒီအဆွဲတွေရှိနေတဲ့အတွက်ကြောင့်ဒုက္ခတွေမကျော်လွှားနိုင်ဒုက္ခတွေကိုမကျော်လွှားနိုင်ဘူးတဲ့ခရီးတော်ဒီဥပါဒံနဲ့ပတ်သက်လို့ပြောစရာတွေကတော်တော်များတယ်တော်တော်များတော့ဥပါဒံဒီကစိတ်ဆွဲကနေဖြစ်ပေါ်လာတဲ့ပုံရိပ်များအရေးကိုအကောင်ထင်နေခြင်းအရေးကိုအကောင်ပြုလုပ်ထားခြင်းအရေးကိုအကောင်ပြုလုပ်ထားခြင်းဘယ်ကနေလာလဲလမ်းကြောင်းလေးကြောင်းကနေဖြစ်ပေါ်လာဒီတော့အရေးကိုအကောင်ထင်နေတာလေးကိုဥပမာအနေနဲ့ကြည့်ရင်မိမိတို့လူတွေလမ်းသွားတဲ့အခါတရားနဲ့တရားတွေ့ကြတွေ့တဲ့အခါမှာမျက်စိကနေအဲ့ဒီလူတယောက်ကိုမြင်တယ်မြင်တော့သူစီရအချင်းကိုကမြင်ရကိုယ်စိတ်ထဲမှာထင်တာကအကောင်လိုက်ထင်ထင်သလားမထင်ဘူးမျက်စိကနေသူ့ရဲ့အကောင်ကြီးတွေ့တဲ့အခါမှာအဲ့ဒီကောင်ကြီးကအရိတ်ကလေးနဲ့မျက်စိကနေဝင်လာပြီးစိတ်ထဲမှာအရိတ်ကလေးအနေနဲ့ပေါ်တယ်။ဒါပေမဲ့ကိုယ်စိတ်ကဘယ်လိုထင်လဲ?အကောင်လိုက်ကြည့်ထင်။ဘာကောင်မလဲ?လူကြီးပဲ အကောင်ကြီးပဲကိုယ်ကောင်ကိုယ်ကျဲ့ငဲ့နွားအဲ့ဒါလို့အကောင်လိုက်ကြီးထင်ညာပြီမဲ့အဲ့ဒါလို့ထင်တာဟာတကယ်ကြည့်တော့မိမိတို့ရဲ့မျက်စိကနေစိတ်ထဲမှာမြင်မှုလေးဟာအကောင်လိုက်ကြီးဝင်လာတာလားရိတ်လေးပဲဝင်လာတာလားဆိုတော့ပုံရိတ်လေးပဲဝင်လာဟိုကပုံရိတ်ကိုပဲမြင်ရပုံရိတ်ကလေးမြင်ရတာကိုပဲမိမိတို့စိတ်ထဲရတော့အကောင်နေနဲ့ထင်ကြအကောင်နေနဲ့ထင်တဲ့အခါကျတော့စိတ်ထဲမှာကိုယ်နဲ့ဆင်ပြေကြိုက်တယ်ကွာစွဲသွားတယ်စိတ်ထဲစွဲသွားတော့ဟိုဒီဒီသွားလည်းပဲစိတ်ထဲမှာပေါ်နေပေါ်သလားမပေါ်ဘူးလားကိုတွေ့တဲ့အကောင်ကြီးကတော့ကြံခဲ့ပြီခုနကဒါပေမဲ့ကွာဟိုရှေ့သွားလည်းပဲစိတ်ထဲမှာပေါ်နေတယ်ကြိုက်တာဟိုကြိုက်တော့စိတ်ထဲကစွဲပြီးတော့ပုံပေါ်တယ်ဘယ်ကနေလာတာလဲပေါင်းကြံနေလားပေါင်းကြံနေကြည့်မြင်ချာအဲ့ဒီကနေကြိုက်စွဲနေနဲ့ပုံပေါ်တဲ့အခါကျတော့စိတ်ထဲမှာစွဲထင်ပြီးပုံရိပ်တွေဟာစွဲထင်ပြီးအကောင်နေနဲ့ပေါ်သလားမပေါ်ဘူးလားအဲ့ဒါလို့ပေါ်ခြင်းကိုဥပါဒနဲ့ခံတာတဲ့အခုဒီကနေထိုင်နေတဲ့လူတွေကိုအိုးအိမ်နောက်ွယ်မှာနောက်မှာရှိနေတဲ့ပေါင်းနေမိတ်ဆွေတငယ်ချင်းသို့မဟုတ်သားသမီးပြည်စည်းဥစ္စာတွေကိုစိတ်ထဲကနေပြန်ပုံခေါ်ကြည့်လိုက်စမ်းနဲ့အခုနေပေါ်သလားမပေါ်ဘူးလားအဲ့လိုပေါ်လာတာဥပါဒနဲ့ခံတာတဲ့စိတ်ဆွဲကနေထုတ်ပေါ်လိုက်တဲ့ပုံတက်ကြီးချင်ရှားပုံတိုင်းပေါ်သလားမပေါ်ဘူးလားပေါ်တယ်ကိုသားသမီးကြောင့်ကိုပြန်တွေ့ကြည့်လိုက်ကိုမိဘသားသမီးမရှိတဲ့လူကမိဘတော့ရှိဘူးမိဘပြန်ကြည့်လိုက်ကိုမိဘကြောင့်ပြန်တွေ့လိုက်အာငါမိငါဘဘယ်နာမှာအခုတော့ဗာများလုံနေအခုတမင်းစားနေတယ်အခုရေသာဘူးလမ်းလျှောက်နေတယ်စားတယ်အဲ့ဒီဟာတွေကကိုစိတ်ထဲမှာပြန်ပေါ်လာသားသမီးရဲ့ဇနီးများပြည်စည်းဥစ္စာတွေကမျက်စိနဲ့ကြည့်လိုက်တဲ့အခါမှာအကောင်လိုက်ကြီးကိုရင်နဲ့ရောက်တာလားအရိပ်ပဲရောက်တာလားတော့ဒါပေမဲ့အဲ့ဒီအရိပ်ကိုကိုကဖမ်းဆုပ်ပြီးစွဲထားလိုက်ကွာကိုပေါဝင်ချင်းနေသက်ဆရာဆိုလဲနေသက်ဆရာကြိုက်ဆွဲနေနဲ့ပေါဝင်ချင်းကြိုက်ဆွဲနေနဲ့ဆွဲပြီးထုတ်ထားလိုက်တဲ့အခါကျတော့ဘဲသွားသွားမလွတ်ဘူးအဲ့ဒီအရေးကြီးကအကောင်နေနဲ့ပါနေတယ်ဘယ်မှာပါလဲရင်ထဲမှာပါတယ်ပုံပေါ်လိုက်ခဲ့ခြင်းပေါ်တက်လာအခုနေတွေ့ခုနေပေါ်တယ်အခုနေတွေ့ပေါ်လာမော်လာအခုနေထားပါတော့ဟိုကနေမိသားတန်ချောင်းခောက်ပြီးကိုရက်ွက်မီးလောင်နေအတန်ကြာကြီးကိုအိမ်ရင်ထဲမှာပေါ်မလားမပေါ်ဘူးပေါ်ပြီးဟာငါအိမ်တော့မီးလောင်ပြီမီးလောင်ပြီနဲ့အဲ့ဒါအရေးကနေပါဖြစ်တာလေအကောင်ဖြစ်တယ်။ဟိုအရေးကိုရင်ထဲမှာအကောင်အနေနဲ့ထည့်တာ။ထည့်ထားတော့ဘဲသွားသွားဒီအကောင်ကြီးကပါနေ။အချိန်မရွေးပေါ့။ဘလောက်ပဲပိတ်ထားလောင်သားလောင်သားပေါ်ထုတ်လို့ရသလားမရဘူး။ရတယ်။အဲ့လိုအရေးကနေအကောင်လောက်ထားခြင်းကိုဘာလို့ခေါ်လဲ။ဥပါဒနာခန္ဓာ။အဲ့ဒီဥပါဒနာခန္ဓာမိမိတို့နှိပ်စက်လိုက်မယ်တဲ့ထိုးလိုက်မယ်ကြိတ်လိုက်မယ်။တတ်လိုက်မယ်ဖြတ်လိုက်။အဲ့ဒါကပြည်စည်းဥစ္စာတွေပတ်ဝန်းကျင်ကြိုက်ဆွဲတဲ့ကိုကိုကိုကိုပြန်ကြည့်တော့လေဒီတိုင်းပဲကိုကိုကိုပြန်ကြည့်တော့လေကိုဘွားကိုအချင်းနေကိုကိုပြန်ကြည့်ကိုကိုကိုပြန်ကြည့်တော့မျက်စိရနဲ့ကိုကိုပြန်ကြည့်လေအရေးပဲတွေ့ရကိုကောင်ကြီးကကိုမျက်စိရပြန်ဝင်လာဆိုတော့ဘလို့နည်းနဲ့မှဝင်လို့မရဒါပေမဲ့ကိုကိုလုံးကိုဘွားကိုပြန်မျက်စိမိတ်ပြီးတွေ့လိုက်ရင်ပေါ်သလားမပေါ်ဘူးလားအထဲမှာတော့အကောင်ဖြစ်သလားမဖြစ်ဘူးရင်ထဲမှာတော့အကောင်ဖြစ်မျက်စိရဝင်လာတာတော့အရေးပဲဝင်လာအဲ့ဒီအရေးလေးကိုကဖမ်းဆုပ်ထားလိုက်ပြီးတော့ငါပဲကွာစင်ဆက်အမားလीစင်ဆက်မှာတတ်မှတ်ထားတဲ့ဒီမင်းတို့ကိုကိုငါလုံးမမယ်ပြောထားခဲ့တယ်မိဘကမင်းတို့ကိုကိုငါလုံးမထားပြောခဲ့သလားမပြောခဲ့ဘူးပြောခဲ့တော့အဲ့ဒီစင်ဆက်မှာအစွဲကြောင့်ကိုကိုငါလုံးထင်ပြီးတော့ကိုဟာကိုပြန်ပုံပေါ်တော့ရင်ထဲမှာပေါ်သလားမပေါ်ဘူးလားအရေးပေါ်တာလားအကောင်လိုက်ကြီးပေါ်တာလားအကောင်လိုက်ကြီးပေါ်တာအကောင်လိုက်ကြီးပေါ်တာတဲ့အဲ့ဒါကိုဘာလို့ခေါ်လဲဥပါဒနဲ့ခန္ဓာအလေးချင်းမှာအစွဲရလဲရှိသေးတယ်လေးချင်းမှာအစွဲရတော့အများကြီးပဲကိုလုံးလုံးလုံးစင်နေပေါ့လုံးလုံးလုံးစင်လေးကျင်မှာဆွဲအဲ့ဒါလည်းပဲအရေးကနေအကောင်ဖြစ်တာပဲအခုဦးချင်းကြီးတင်တာတော့ဘာလို့ညာတို့တင်နေဆိုရပါ့မလဲဒါလေးကျင်မှာဆွဲပေါ့အလေးကျင်မှာရှေ့ရရိုးရတလေးပေါ့ခရင်ဆိုခရင်နဲ့ဗမာဆိုဗမာနဲ့အဲရိုးရတလေးအဆွဲရိုးရတလေးဆွဲရလဲအဲ့ဒါကြီးပုံဖော်ရင်ပေါ်သလားမပေါ်ဘူးလားပေါ်တဲ့ရင်ထဲမှာရှိဒီကလည်းသူတို့ကလည်းအခိုင်အမာနေရာဝင်ယူထားတယ်ကိုတို့ရတာတော့အရေးကလေးတွေပဲအကြောင်းကြောင့်ဖြစ်ပေါ်တဲ့အရေးကလေးတော်မောအမြင်ကြောင့်ဖြစ်ပေါ်တဲ့အရေးကလေးအဲ့ဒီအရေးကလေးကယင်ထဲမှာအကောင်ထဲနေနဲ့ဒုနဲ့ဒဲနဲ့အထိုင်မှာဝင်းယူတာအဲ့ဒါဘာလို့ခေါ်လဲဥပါဒာနဲ့ခန္ဓာနောက်ဆုံးကိုယ့်ကိုယ်ကိုငါအသက်ရှိတယ်ကွာငါတို့အသက်မသေးသေးဘူးကွာအသက်ရှိထင်တဲ့အစွဲအသက်ရှိထင်တဲ့အစွဲရလည်းပဲအကောင်မဟုတ်တာကိုအကောင်နေနဲ့ထုတ်ပြတာအကောင်မဟုတ်တာကိုအကောင်နေနဲ့အရေးလေးတွေကိုအကောင်ထဲနေနဲ့ဖြစ်အောင်ပေါ်ထုတ်နေခြင်းဟာအသက်ရှိထင်ရှားအစွဲရလည်းပဲပေါ်ထုတ်တယ်ပါဝင်ခြင်းကြိုက်ဆွဲတွေမုံကြီးမှုဆွဲတွေလည်းပဲပေါ်ထုတ်တယ်။သင်္လာအစင်ဆက်မာဆွဲရလည်းပဲပေါ်ထုတ်တယ်။ นาทีเช่ยโยยาเดลีทงนั้นเส้นลาดียาเลยเว้ยไอ้ยโยยาเดลีทงนั้นเส้นลาสวยดียาเลยเว้ยอุบารณ์เนี่ยขนาดพี่เอเจโก้ก็ปิโลปีเดปิโลปีเดข้าจะรอแต่เราเชื่อเลยดีเนี่ยวันมีปิโลเดข้ามาไอ้ยี่ลี่อะก็มีเนี่ยที่นี่ช้าช้าอยู่จริงเนี่ยมาพี่ไปตัวตัวลุยเลยละไม่รู้ไอ้อะไรฮะด้วยเนี่ยกูจะเชื่อจะเชื่อหนาในใจเลยข้ามาไอ้อุบารณ์เนี่ยข้า ผู้เจ้าหน้าที่ยาจ้องเส้นหน้าเราจะยาบอกคือชุดหน้าเราเนี่ยดูยาเราหน้าเราเนี่ยบ้านเนี่ยเป็นเพื่อนมาโอ้รู้ว่าผู้เกลือหน้าบ่ายใจนี่สุดเลยที่เนี่ยมาด้วยดูสุดเลยที่เนี่ยมาพาเจ้าเลยสุดหรอเบอร์ดีก็ยาวๆบลาวเว้ยเบอร์ออกมาที่จะมาสั่งแกสุดหรอไปผู้ว่าเนี่ยยาได้ไหมฮัลโหลดูว่าดูสุดเลยยาวหรือเปล่าเนี่ยยาเราไม่ยาวผู้เจ้าหน้าที่เดี๋ยวดาวุบารณ์เนี่ยขนาดเว้ยเบอร์ดีก็ยาวๆบลาวเว้ย ตู้ยินเนี่ยมาชี้นี่เลยด้วยไรมาไปเรามาที่จะมาสั่งอู้เดียวดูว่าจะยาวแค่โมงเนี่ยยาวเพียรไอ้ที่ได้ไหมเด็ดตาดมีเดี๋ยวเลยไปกูว่ากูจะยาวแค่นี้เดี๋ยวดูจะตาดมีจะมีอันดุยอู้บารณ์เนี่ยขนาดปงพอนะไอ้ที่กอมีอ่ะจะยาวแค่ไหนยาวละนี่ยาวเพียรกูกูเนี่ยดูเนี่ยยาวไปแล้วไปเว้ยไปที่กูยาวยาวยี่ลุลุยเลยละไม่รู้เด็ดไอ้ท่าอู้บารณ์เนี่ยขนาดเลยก่อนไอ้ที่กอมตีนี่เสร็จตู้ก็พิจารณาเรื่องพิจารณาดูว่าของ do 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 อยู่ผิดเด้อุปาทานขันธ์น่ะปုံพอดาใต้จอกผู้กองไอ้တော့ชื่อตรงว่าจုံแก้ผู้ได้อย่าดิเว้ยชื่อตรงว่าจုံแก้ผู้ได้อย่าดิโหจ่ายพี่တော့ซวยซวยพี่တော့ปုံพอละปုံพอละชื่อตรงว่าไม่จုံแก้ผู้ยินတော့ตามิ้วได้ไม่ด้วยอ่ะดิโลปုံพอลุไม่อยากอุปาทานขันธ์น่ะชื่ออ่ะขันธ์5บาไอ้ขันธ์5บาปอแก้ผู้ได้ขันธ์5บาโหซวยพี่တော့ตัวผิดอ่ะผิดอ่ะขันธ์5จုံมาเด้อะโจ
ตัวอัญญาเดตานี่ได้หลุดเลยจ้ะတော့ตัวชื่อตรงว่าโหเล่นล้างจ้องมาผုံนี่สิดาตัวรู้ติเล่นล้างจ้องผုံนี่สิတော့อะกูตะชินเนี่ยเล่นล้างจ้องชอบผုံลงนี้ดิส่วนตัวรู้เห็นแท้มาปอล่ะบิอุปาทานขันธ์น่ะผုံลงนี้ปอดล่ะไม่ปอล่ะปอเด้โอ้สุบิยะทัชชาตั้วพี่แล้วไถไปริยาတို့บ่ารู้มาไอ้เล่นล้างจ้องชอบผုံลงนี้ตั้วเปล่าจีตัวรู้ติบ่าเยแก่ดิเว้ยสิอุปาทานขันธ์น่ะไม่ปอไหนอุปาทานขันธ์น่ะดิชื่ออ่ะขันธ အကြောင်းတိုက်ဆိုင်လာတဲ့အခါသူကဖြိုးခင်းနဲ့ဆက်ခင်းနဲ့ပေါ်တယ်ပေါ်သလားမပေါ်ဘူးလားအဲအဲ့ဒါပဲလူစင်းတို့ငယ်တုန်းကဒါမိုးရွာတဲ့အခါရေချိုးတာပေါ့ရေချိုးတော့ပျော်တာပေါ့ကလေးဆိုတော့အခုတချင်းနံကြတော့မိုးရွာရင်ပျော်ကြသည်ဆိုတော့အဲ့ဒီဥပါဒနဲ့ခန္ဓာပြန်ပေါ်တာအာဟိုတုန်းကအကြောင်းကပြန်ပေါ်လာစိတ်ထဲမှာပြောသလိုလိုပါလိုလိုနဲ့အဲ့ဒါဘာခံကြည့်တာလဲဥပါဒနဲ့ခန္ဓာပါသွေးတဲ့လွမ်းတဲ့ဆိုတာလည်းပဲဥပါဒနဲ့ခန္ဓာအာစိတ်နာတယ်ကွာမုန်းတယ်ကွာဆိုတာလည်းဥပါဒနဲ့ခန္ဓာပဲဖြန်ပြီးပြီအဲ့ဒါဒုက္ခပေးတော့တာဒုက္ခပေးတော့တာပဲအကြီးအကျယ်ဒုက္ခပေးတာအာဒါလေးကြိုက်တယ်ကွာဆိုပြီးခုနပြောတဲ့သချင်းလေးတွေသွားဝယ်ပြီးတော့တိမ်ထားထက်ခါထက်ခါဖွင့်ဘယ်သူကဒုက္ခပေးလဲဆိုတော့ဥပါဒနဲ့ခန္ဓာဒုက္ခပေးအဲ့ဒါ၄ရှိတယ်တဲ့အဲ့တော့ဒါကိုဥပါဒနဲ့ခန္ဓာမှန်သိတဲ့ခါကျတော့လာစရာအကြောင်းရှိသေးလားမရှိတော့ဘူးအဲ့ဒါဥပါဒနဲ့ခန္ဓာသိဖို့ဒါကလည်းနောက်ပြန်ကြမှာပဲဆက်ကြတယ်
Yeah.